Welcome to the Voice of America in Burmese.
မင်္ဂလာမနက်ခင်ဗျာတော်တာရှင်များရှင်American Bureau of Washington DC မြို့တော် VOA American အသံရဲ့2022ခုနှစ်စက်တင်ဘာလ29ရက်နေ့အင်္ဂါနေ့မနက်ခင်းစီစဉ်တွေကိုမြန်မာစံတော်ချိန်မနက်6:00နာရီကနေ9:00နာရီအထိလိုင်းဒိုမီတာ24.50 51လိုင်းလံမီတာ190တို့ကနေဓာတ်ရိုက်ထုတ်လွှင့်နေပါပြီရှင်တော်ရရှင်များရှင်လန်းချမ်းမြေချပါစေရှင်ကျွန်မသင်္ကီထိုက်ပါဒီမနက်ခင်းစီစဉ်တွေကိုတာဝန်ယူတင်ဆက်မှာဖြစ်ပါတယ်
မင်္ဂလာပါခင်ဗျာကျွန်တော်ကဇော်မိုးကျော်ပါဒီကနေ့သတင်းတွေကိုတော့ကိုခင်ပောင်စိုးမင်းနဲ့အတူပြောပြသွားမှာပါသတင်းတွေထဲမှာဆိုလို့ရှိရင်မြန်မာနိုင်ငံမှာဒီမိုကရေစီပြန်လည်ထွန်းကားရေးအရေးကြီးကြောင်းနဲ့နိုင်ငံတကာအတိုင်းအဝိုင်းကကူညီကြဖို့အင်ဒိုနီးရှားနိုင်ငံသားရဲ့ဝန်ကြီးကကုလသမဂ္ဂအထွေထွေညီလာခံမှာပြောဆိုခဲ့ပါတယ်ဒီနေ့ကုလသမဂ္ဂအထွေထွေညီလာခံမှာမြန်မာနဲ့အာဖဂန်နစ္စတန်တက်ခွင့်မရပါဘူးAmerican ပြည်ထောင်စုမှရောက်ရှိနေတဲ့မြန်မာနိုင်ငံသားတွေကိုယာယီခေလုံွင့်တတန်းတိုးပေးလိုက်ပါတယ်။ Ukraine စစ်ပွဲမှာ nuclear လက်နက်မသုံးဖို့ Russia ကို American နိုင်ငံသားရဲ့ဝန်ကြီးကထပ်မံတတိပေးလိုက်ပါတယ်။အဲ့ဒီလိုမြန်မာနဲ့ကမ္ဘာကသတင်းတွေကိုဥစွာတင်ပြပေးမှာပါ
။ကောင်းပါပြီရှင်။မြန်မာနိုင်ငံတွင်းလူ့အခွင့်အရေးဆုပ်ယုပ်ချဆင်းမှုနိုင်ငံရေးစနစ်တွင်ဖောက်ပြန်ပြည့်ဝမှုတွေရပ်တန့်ပြီးရေးအတွက်ငြိမ်းချမ်းရေးနဲ့ဒီမိုကရေစီပြန်လည်ကျင့်သုံးနိုင်ရေးအရေးပေါ်ဆောင်ရွက်ချဖို့ကုလသမဂ္ဂတာဝန်ရှိသူတွေကလည်းပန်ကြားထားပါတယ်။
The humanitarian crisis now brings fears of starvation with the military
Look we are Mahamin ji ba shin Kambalu ga sibe shaun ni mwe andie twi ni ya de a chao sit kaun si a chi kin ne tan yin da le na kain no twi song ne tadin twi ko le na sin ya ba me naw pai ma ro tadin taw mat su si bwa ye blogger ri pyo tamya tat tan yaung tadin lwa apat sin kana ri ko le thau lwin pe ba me akhu yin song no thait tan yaung tadin di ko ko saw mu chaun ne ko khin maung su min no ga pyo pya pe cha ba aw shin
Ukraine စစ်ပွဲမှာ nuclear လက်နက်အသုံးပြုမယ်ဆိုတာမျိုးတွေအလွယ်တကူမပြောဖို့ American ပြည်ထောင်စုအနေနဲ့ Russia ကိုလူသိရှင်ကြရောတိုက်ရိုက်ဆက်သွယ်ပြီးတော့ရောပြောဆိုထားပြီးဖြစ်တယ်လို့ American နိုင်ငံသားရဲ့ဝန်ကြီး Anthony Blinken ကပြောဆိုလိုက်ပါတယ်။ Russia သမ္မတ Vladimir Putin က Russia ကိုကာကွယ်ဖို့ဘယ်နည်းလမ်းမျိုးကိုမဆိုအသုံးပြုမယ်လို့ပြောဆိုခဲ့ပြီးတဲ့နောက် American နိုင်ငံသားရဲ့ဝန်ကြီးကအခုလိုတတိပေးလိုက်တာပါ။နောက်ဆက်တွဲဖြစ်ပေါ်လာမယ့်အရာတွေဟာအလွန်ပြင်းထန်ဆိုးဝါးမှာဖြစ်တယ်ဆိုတာကိုကျွန်တော်တို့ရှင်းရှင်းလင်းလင်းပြောထားပြီးသားပါ။ဒါကိုရုရှားအနေနဲ့ကြားသိဖို့နဲ့သိရှိထားဖို့အလွန်အရေးကြီးပါတယ်လို့နိုင်ငံသားရဲ့ဝန်ကြီးဘလင်ကင်ကတနင်္ဂနွေနေ့ညကထုတ်လွှင့်ခဲ့တဲ့ CBS သတင်းဌာနနဲ့မေးမြန်းကမ်းမှာပြောဆိုခဲ့ပါတယ်။ nuclear လက်နက်အသုံးပြုခဲ့မယ်ဆိုရင်တော့ကြီးမားလာတဲ့ဘေးဆိုးကပ်ဆိုးကြီးနဲ့ကျုံရမှာဖြစ်ပါတယ်။အသုံးပြုတဲ့နိုင်ငံလည်းကျုံရမှာဖြစ်တယ်လို့အခြားနိုင်ငံတွေလည်းကြုံတွေ့ရမှာဖြစ်ပါတယ်လို့ဝန်ကြီးဘလင်ကင်ကပြောဆိုပါတယ်။ Ukraine ရှေ့ဘက်မှာ Russia သိမ်းပိုက်ထားတဲ့နယ်မြေအတော်များများပြန်လည်လက်လျှောက်ဆုံးရှုံးခဲ့ပြီးတဲ့နောက် Russia မှာအရန်ဆင့်အင်အား3သိန်းကိုစူးစီးသွားမယ်လို့သမ္မတပူတင်ကြေညာခဲ့စဉ်ကလုံအပ်ရင် nuclear လက်နက်အသုံးပြုမယ်ဆိုတာမျိုးထပ်မံပြောဆိုခဲ့တာကိုတုံ့ပြန်ခဲ့တာဖြစ်ပါတယ
်။ယူကရိန်းနိုင်ငံမှာအရသားတွေလုံခြုံရေးနဲ့တရားဥပဒေစိုးမိုးရေးအတွက်အမေရိကန်ပြည်ထောင်စုကနေနောက်ထပ်ဒေါ်လာသန်းပေါင်း458သန်းခွဲအကူအညီပေးဖို့ရည်ရွယ်ထားတယ်လို့အမေရိကန်နိုင်ငံသားဝန်ကြီးအန်တိုနီဘလင်ကင်ကတင်းလာနေကပြောပါတယ်။အရင်ပေးပို့ထားတဲ့ဒေါ်လာ188သန်းနဲ့အတူနောက်ထပ်အကူအညီတွေကိုရုရှားချူးကျော်စစ်ခုခံနေတဲ့ယူကရိန်းနိုင်ငံကိုဆက်လက်ပေးပို့မယ်လို့မျှော်လင့်ရကြောင်းသူကပြောပါတယ်။အဲ့ဒီအကူအညီငွေတွေကိုယူကရိန်းအမျိုးသားရဲတပ်ဖွဲ့နဲ့နယ်ကြားဆောင်တပ်ဖွဲ့တွေစီကိုတိုက်ရိုက်ပေးဖို့မှဖြစ်တယ်လို့ပြောပါတယ်။ကျွန်တော်တို့ထောက်ပံ့တဲ့အထက်မှာတကိုးရေးအကာအကွယ်သုံးပစ္စည်းတွေစက္ကရိယာတွေဆေးဘက်ဆိုင်ရာအထောက်ပံ့တွေနဲ့ကြီးကားကားတွေပါဝင်ပြီးအရသားတွေနဲ့ခုခံနေကြသူတွေအတွက်အထူးကိတ်အသေးပြောက်တွေတိတိတသာရောကျသွားစေဖို့ဖြစ်တယ်လို့အမေရိကန်နိုင်ငံသားဝန်ကြီးအန်တိုနီဘလင်ကင်ကပြောပါတယ်။ဒါဟာအမေရိကန်ပြည်ထောင်စုအနေနဲ့ယူကရိန်းပြည်သူတွေနဲ့တသားတည်းရပ်တည်နေတာဖြစ်ကြောင်းနဲ့ယူကရိန်းနိုင်ငံရဲ့လွတ်လပ်တဲ့အချုပ်အခြာဒီမိုကရေစီတို့ကိုအားပေးထောက်ခံတဲ့ယူအကျဲလည်းဖြစ်ကြောင်းအကူအညီပေးမဲ့အစီအစဉ်ကိုကြေညာခဲ့ရမှာသူကပြောဆိုသွားပါတယ်ခင်ဗျာ
ရုရှားနိုင်ငံအိုမိုတီးယားဒေသရဲ့မြို့တော်အီရှက်ကစာတင်ကြောင်းတစ်ကြောင်းမှာတနင်္လာနေ့ကသန္တာသမားတဦးရဲ့ပြစ်ခတ်မှုကြောင့်ကလေး12ဦးအပါအဝင်အနည်းဆုံး15ဦးသေဆုံးသွားခဲ့ပါတယ်ဒီဒေသမှာပြစ်ခတ်မှုဖြစ်ခဲ့တာ15လအတွင်းဒါဟာစတုတ္ထအကြိမ်ဖြစ်ပါတယ်မူဂျိုကနေအထက်အထန်းထိတင်ကြားနေတဲ့အမှတ်88စာတင်ကြောင်းမှာပြစ်ခတ်ခဲ့သူဟာအသက်30ဝန်းကျင်အာတမ်ကာဇမ်စစ်ဖြစ်ပြီးဒီကြောင်းမှာသူတက်ခဲ့ဘူးသူတယောက်ဖြစ်ကြောင်းရုရှားစုံစမ်းရေးကော်မတီကပြောဆိုပါတယ် နာစီသင်္ကေတပါတဲ့တီရှာအနက်ကိုဝတ်ဆင်ထားတယ်လို့ဒေသခံမီဒီယာတွေကဖော်ပြခဲ့ကြတဲ့သနတ်သမားဟာသူ့ကိုယ်သူပြစ်ဒဏ်အဆုံးစီရင်ခဲ့တယ်လို့စုံစမ်းရေးကော်မတီကပြောဆိုပါတယ်ဒီပြစ်ခတ်မှုကြောင့်ကလေး22ဦးအပါအဝင်24ဦးဒဏ်ရာရရှိခဲ့ပါတယ်ရုရှားမှာစာသင်ကျောင်းတွေပညာရေးဌာနတွေမှာပြစ်ခတ်မှုအလွန်ဖြစ်ခဲ့ပါတယ်ဒါပေမဲ့ပြီးခဲ့တဲ့နှစ်ပိုင်းကစာလို့သနတ်ပြစ်ခတ်မှုတွေများလာခဲ့ပါတယ်ပြီးခဲ့တဲ့ April လတည်းကမူဂျိုချောင်းကိုတန်တာသမားတွေကဝင်ရောက်ပစ်ခတ်ခဲ့တဲ့အတွက်ကလေး2ဦးနဲ့ဆရာ2ဦးသေဆုံးခဲ့ပါတယ်။2021ခုနှစ်ကတုန်းကလည်းပရီယမ်ပြည်နယ်တက္ကသိုလ်ကိုဝင်ရောက်ပစ်ခတ်ခဲ့တဲ့အတွက်6ဦးသေဆုံးခဲ့ပါတယ
်။အီရန်နိုင်ငံမှာအစိုးရစံကြီးဆန္ဒပြပွဲတွေ10ရက်ဇက်တိုက်ဖြစ်ပွားနေရမှာလုံခြုံရေးတပ်ဖွဲ့တွေရဲ့အပြင်းထန်နှိမ်မှုနှိမ်နင်းမှုအတွင်လူပေါင်း1200ကျော်ကိုဖမ်းဆီးခဲ့ကြောင်းတာဝန်ရှိသူတွေကပြောပါတယ်။အသက်22နှစ်အရွယ်ကတ်လူမျိုးအမျိုးသမီးမာရှာအမီနီကိုကောင်းမှုကြောင့်ဥပဒေမလိုက်နာလို့ဆိုပြီးအီရန်ဘာသာရေးရဲတွေကဖမ်းဆီးထားစဉ်တေဆုံးခဲ့တဲ့အပေါ်မကျေနပ်ရာကပေါ်ပေါက်ခဲ့တဲ့ဆန္ဒပြပွဲတွေအတွင်လူ42ဦးထဲမှနေတေဆုံးခဲ့ပါတယ်အစိုးရစံကြီးရေးဆန္ဒပြပွဲတွေကြောင့်အီရန်နိုင်ငံမှာတာမကအီရန်အစိုးရနဲ့အနောက်အုပ်စုဝင်နိုင်ငံတွေအကြားမှာပါတင်းမာမှုတွေကြီးထွားနေပါတယ်ဥရောပတာမက EU အဖွဲ့ဝင်နိုင်ငံတွေအကြားအီရန်ကလူထုဆန္ဒပြပွဲတွေကိုအကြမ်းဖက်နှိမ်နင်းတာနဲ့ပတ်သက်ပြီးစန့်ကျင်တဲ့ဆန္ဒပြပွဲတွေကြဲကြဲပြန့်ပြန့်ဖြစ်ပေါ်ခဲ့ပြီးနောက်တနေ့မှာပဲဂျာမနီနိုင်ငံကနေအီရန်တပ်အမတ်ကြီးကိုဆင့်ခေါ်ကန့်ကွက်ခဲ့ပါတယ်။အလားတူအီရန်နိုင်ငံကလည်းဗြိတိန်နဲ့နော်ဝေးနိုင်ငံတွေကတပ်အမတ်တွေကိုဆင့်ခေါ်ကန့်ကွက်လိုက်ပါတယ်။အီရန်နိုင်ငံတဟီရန်မြို့တော်မှာဆန္ဒပြလူအုပ်ကြီးဟာနိုင်ငံရဲ့အာဏာအရှိဆုံးပုဂ္ဂိုလ်လည်းဖြစ်ဘာသာရေးခေါင်းဆောင်လည်းဖြစ်တဲ့အသက်83နှစ်ရှိအယာတိုလာခါမေနီရဲ့ဆယ်စုနှစ်သုံးခုအုပ်ချုပ်လာခဲ့တာအဆုံးသတ်ရေးအတွက်အာဏာရှင်ကြာဆုံးပါစေလို့နိုင်ငံအနှံ့ကြွေးကြော်နေတဲ့ဗီဒီယိုဖိုင်ကိုနော်ဝေးအခြေစိုက်အီရန်လူအခွင့်အရေးအဖွဲ့ကအင်တာနက်လူမှုကွန်ရက်မှာထပ်ဆင့်ဖော်ပြခဲ့ပါတယ်ခင်ဗျာ
အဲ့ဒါမနေ့ဗမာဘာသာအစီအစဉ်လေးကိုမနေ့6နာရီကနေ9နာရီထိဟိုင်းဒိုမီတာ24 kHz 12133ဟိုင်းဒိုမီတာ40 kHz 9413ဟိုင်းဒိုမီတာ51 kHz 5805နဲ့ဟိုင်းလက်မီတာ190 kHz 1505တို့ကနေထုတ်လွှင့်ပေးနေပါရရှင
် VOA ရဲ့အင်္ဂါနေ့မနေ့ဖက်သတင်းတွေကိုဆက်လက်ထုတ်လွှင့်နေပါတယ်မြန်မာနိုင်ငံမှာဒီမိုကရေစီပြန်လည်ထွန်းကားရေးဟာအလွန်အရေးကြီးတဲ့ကိစ္စအရတစ်ခုဖြစ်ပြီးနိုင်ငံတကာအတိုင်းအဝိုင်းရဲ့ပံ့ပိုးကူညီမှုဟာလည်းအလွန်အရေးပါကြောင်းအင်ဒိုနီးရှားနိုင်ငံသားဝင်ကြီးရီနိုမာဆူတီကတင်းနယ်လာနေတုန်းကကုလသမဂ္ဂအထွေထွေညီလာခံမှာပြောဆိုခဲ့ပါတယ
် ASEAN will also continue to address seriously the situation in Myanmar
အရှေ့တောင်အရှာအသင်းကြီး ASEAN အနေနဲ့လည်းမြန်မာနိုင်ငံအရေးကိုအလေးထားဆောင်ရွက်သွားမှာဖြစ်ပါတယ်မြန်မာအရေးအာဆီယံဘုံသဘောတူညီချက်900ကိုမြန်မာစစ်ကောင်စီအနေနဲ့အကောင့်အထည်ဖော်ဖို့ပြက်ကွက်တဲ့အပေါ်အင်ဒိုနီးရှားအနေနဲ့လွန်ဆောင်မှဆွေးနွေးမိပါတယ်။အာဆီယံအနေနဲ့မြန်မာအရေးရှေ့ဆက်တိုးနိုင်အောင်ဆောင်ရွက်ရပါမယ်။မြန်မာပြည်ကအခြေအနေတွေနဲ့အာဆီယံအသင်းကြီးကိုအကြကန်ခံရတာမျိုးမဖြစ်ဖို့လိုပါတယ်လို့အင်ဒိုနီးရှားနိုင်ငံသားဝင်ကြီးကကုလသမဂ္ဂညီလာခံမှာမြန်မာနဲ့ပတ်သက်လို့ထည့်သွင်းပြောဆိုသွားခဲ့တာပါ။မြန်မာစစ်တပ်ဟာ2021ခုနှစ်ဖေဖော်ဝါရီလမှာအာဏာသိမ်းခဲ့ပြီးအထိုက်ခံတွေကိုနှိမ်နှင်းကတိုင်းပြည်ကိုထိ ंछ ုံနိုင်မှုကြိုးပမ်းနေတယ်လို့လည်းအင်ဒိုနီးရှားနိုင်ငံသားရဲ့ဝန်ကြီးကကုလသမဂ္ဂညီလာခံမှာပြောဆိုပါတယ်မြန်မာအရေးဖြစ်ရှင်ရမှာနိုင်ငံတကာအတိုင်းအဝိုင်းရဲ့အကူအညီဟာအရေးကြီးပြီးအထူးသဖြင့်အိန္ဒိချင်းနိုင်ငံတွေရဲ့အခန်းကဏ္ဍကအရေးပါပါတယ်လို့အင်ဒိုနီးရှားနိုင်ငံသားရဲ့ဝန်ကြီးကပြောဆိုခဲ့ပါတယ်ထိုင်းနိုင်ငံသားရဲ့ဝန်ကြီးကတော့မြန်မာအရေးအကြတဲ့ကိုအာဆီယံကကင်တွဲဖြစ်ရှင်းလိမ့်မယ်လို့ယုံကြည်ကြောင်းပြီးခဲ့တဲ့သတင်းပတ်ထဲကအထွေထွေညီလာခံမိန့်ခွန်းမှာထည့်သွင်းပြောကြားခဲ့ပါတယ်ခင်ဗျာ
တနင်္လာနေ့ကအဆုံးသတ်ခဲ့တဲ့ကုလသမဂ္ဂအထွေထွေညီလာခံမှာနှစ်နှစ်ဆက်တိုက်အဖြစ်မြန်မာနဲ့အာဖဂန်နစ္စတန်နိုင်ငံတို့ကကိုယ်စားပြုတက်ရောက်နိုင်ခြင်းမရှိခဲ့ပါဘူးပြီးခဲ့တဲ့နှစ်ဖေဖော်ဝါရီလမှာအရတားအစိုးရကိုဖယ်ရှားပြီးစစ်တပ်ကအာဏာသိမ်းပြီးခဲ့နောက်ပိုင်းနိုင်ငံရေးအကြက်အတွဲတွေပေါ်ပေါက်နေတဲ့မြန်မာနိုင်ငံနဲ့မနစ်ဩဂုတ်လတည်းတာလီဘန်တွေတကြောပြန်အာဏာရရှိလာခဲ့တဲ့အာဖဂန်နစ္စတန်နိုင်ငံအတွက်ကိုယ်စားပြုမှုအငင်းကုန်ဖြစ်နေချိန်မှာပဲအထွေထွေညီလာခံမှာနှစ်နှစ်ဆက်တိုက်မတက်ရောက်နိုင်တာဖြစ်ပါတယ်စစ်အာဏာသိမ်းမှုကိုစတင်ခဲ့သူကုလသမဂ္ဂဆိုင်ရာမြန်မာအမြဲတမ်းကိုယ်စားလှယ်ဦးကျော်မိုးထွန်းအပေါ်နိုင်ငံတော်သစ္စာပေါက်အဖြစ်ဆွဆွဲပြီးစစ်ကောင်စီကအစားထိုးဖို့ကြိုးပမ်းနေပေမဲ့ကုလသမဂ္ဂမှာနိုင်ငံကိုယ်စားပြုမှုစစ်စစ်လက်ခံရတဲ့ Credentials Committee ကအဆုံးဖြတ်မပေးဘဲဆိုင်းငံ့ထားပါတယ် မြန်မာနိုင်ငံမှာဆက်အနာသိမ့်ပြီးနောက်ပိုင်းနိုင်ငံရေးအချက်အလက်တွေနဲ့လက်နက်ကိုင်ပြစ်ပကတွေပေါ်ပေါက်နေတဲ့အပေါ်ကုလသမဂ္ဂအကြီးအကဲအပါအဝင်တာဝန်ရှိသူတွေကစိုးရိမ်တဲ့သဘောထားတွေကိုပြောကြားခဲ့ပါတယ်တနင်္လာနေ့ကပြည်ဆုံးသားတဲ့အထွေထွေညီလာခံမှာလဲအမေရိကန်အပါအဝင်နိုင်ငံတကာနဲ့ဒေသတွင်းခေါင်းဆောင်တွေရဲ့မိန့်ခွန်းတွေမှာမြန်မာအရေးစိုးရိမ်စရာအခြေအနေကိုထည့်သွင်းပြောကြားခဲ့ပါတယ်ခင်ဗျာ
အမေရိကန်ရောက်မြန်မာနိုင်ငံသားတွေကို TPS ယာယီအကာအကွယ်ပေးနေတဲ့နေထိုင်ခွင့်ပြုထားတာကိုနောက်ထပ်တက်တန်းတစ်နှစ်ခွဲတိုးပစ်လိုက်ပါတယ်မြန်မာနိုင်ငံမှာနောက်ဆုံးနေထိုင်ခဲ့ပြီးလက်ရှိမှာနိုင်ငံတစ်ခုတစ်ခုရဲ့နိုင်ငံသားမဟုတ်သူတွေအမေရိကန်မှာယာယီအကာအကွယ်ပေးနေထိုင်ခွင့်ကိုပြီးခဲ့တဲ့မေလထဲမှာစတင်ခွင့်ပြုခဲ့တာပါအာဏာသိမ်းမှုအုံချောင်းမှုတွေနဲ့အရာသားတွေပေါ်စစ်ရဲ့ရက်စက်မှုအကြမ်းဆုံးနဲ့အနေတွေပုံမွာဆိုးလွားလာနေတဲ့ကြောင်းအမိမေလုံချုံရေးဝန်ကြီးမာယုခတ်ကယာယီနေထိုင်ခွင့်တည်တံ့တိုးချောင်းကျင်ညာရာမှာထပ်သွင်းပြောဆိုခဲ့ပါတယ်တင်းလာနေကကျင်ညာချက်အရမြန်မာနိုင်ငံသားခန့်မှန်းခြေ980လောက်2024ခုနှစ်မေလအထိတရားဝင်နေထိုင်ခွင့်ဆက်လက်ရရှိမှာဖြစ်သလို2290ရောက်ဟာလဲယာယီအကာအကွယ်ပေးနေထိုင်ခွင့်အစီအစဉ်တွေကိုခန်းစားခွင့်ရရှိမှာဖြစ်ပါတယ်လူဝင်မှုကြီးကြပ်ရေးဌာနရဲ့အချက်အလက်တွေအရ2019ခုနှစ်ကအမေရိကန်မှာမြန်မာနိုင်ငံကရွှေ့ပြောင်းလာသူ300,000လောက်ရှိပါတယ်တဘာဝကပေးကြောင့်ပဲဖြစ်ဖြစ်တခြားဘေးရန်တွေတခုခုကြောင့်ပဲဖြစ်ဖြစ်နေရင်းနိုင်ငံကိုမပြောင်းနိုင်သူတွေကိုယာယီအကာအကွယ်ပေးနေထိုင်ခွင့်ပြုတဲ့အစီအစဉ်ကတော့အမေရိကန်ကွန်ဂရက်လွှတ်တော်က1990ပြည်နှစ်ခရဲကစတင်ဖန်တီးထားခဲ့တာဖြစ်ပါတယ
်ဘင်္ဂလားဒေ့ရှ်နိုင်ငံမြောက်ပိုင်းမှာဟိန္ဒူဖျားဘူး100လောက်တင်ဆောင်လာတဲ့သင်္ဘောနင်းမြုပ်ခဲ့ပြီးတဲ့နောက်တနင်္လာနေ့ကအလောင်း18လောင်းကိုထပ်မံရှာဖွေဆဲယူနိုင်ခဲ့ပါတယ်ဒါနဲ့ပါဆိုရင်ပြန်လည်တွေ့ရှိတဲ့ရေနစ်သေဆုံးသူပေါင်း42ဦးထိရှိသွားကြောင်းရဲတပ်ဖွဲ့ကသတင်းဌာနတွေကိုအတည်ပြုပါတယ်ဒါပေမဲ့ပြီးခဲ့တဲ့တနင်္ဂနွေနေ့ကအဲ့ဒီသင်္ဘောနင်းမြုပ်မှုကြောင့်လူအများအပြားပျောက်ဆုံးနေဆဲဖြစ်ကြောင်းဘင်္ဂလီဘာသာနဲ့ဆောင်ရည်အများဆုံးထုတ်ဝေတဲ့ပရထွန်းအလူသတင်းစာမှာဖော်ပြထားပါတယ်။အဲ့ဒီသင်္ဘောဟာဘင်္ဂလားဒေ့ရှ်နိုင်ငံမြောက်ပိုင်းပန်ချာဂတ်ခရိုင်ကကာရာတိုးမြစ်ထဲမှာဟိန္ဒူဘုရားကျောင်းတစ်ကျောင်းကနေပြန်လှည့်ခုံမောင်းလာစဉ်တိမ်းမောက်ခဲ့တာဖြစ်တယ်လို့ဒေသဆိုင်ရာရဲတပ်ဖွဲ့မှူး SM ဆူဂျာရတ်ဟွန်ဒါကပြောပါတယ်။သင်္ဘောမတော်ဆဖြစ်ခဲ့တဲ့တနင်္ဂနွေနေ့ကအလောင်း24လောင်းကိုတွေ့ရှိခဲ့ပြီးခရီးသည်အများအပြားကတော့ကမ်းခြေကိုရေကူးလာနိုင်ခဲ့တယ်လို့ရဲအယားရှိကပြောပါတယ်လူရေသန်းပေါင်း160ရှိတဲ့ဘင်္ဂလားဒေ့ရှ်နိုင်ငံမှာမွတ်စလင်ကအများစုဖြစ်ပြီးဟိန္ဒူဘာသာဝင်က800ခန့်လုံးလောက်နေထိုင်ကြပါတယ်ခင်ဗျာ
ထိတ်တန့်ရောက်တဲ့နေ့ကိုကိုဇော်မိုးကျော်နဲ့ကိုခင်မဆိုမင်းတို့တင်ပြပေးကြတာဖြစ်ပါတယ်ရှင်အခုတော့သတင်းဆောင်မတွေကိုနားဆင်ကြရအောင်ပါမြန်မာနိုင်ငံတွင်းမှာအလင်းမြန်ဆုတ်ယုတ်လာနေတဲ့လူခွန်ရေးနောက်နိုင်ငံရေးစနစ်တွင်းကဖောက်ပြန်ပြည့်ဝင်းမှုတွေလို့ကုလသမဂ္ဂတာဝန်ရှိသူတွေကတုံ့နှုံပြောဆိုလိုက်ပြီးဒါတွေကိုရပ်တန့်နိုင်ရဲ့အတွက်ငြိမ်းချမ်းရေးနဲ့ဒီမိုကရေစီပြန်လည်ခြင်းသုံးရေးအရေးပေါ်ဆောင်ရွက်ကြဖို့ပန်ကြားလိုက်ပါတယ်မြန်မာအခြေအနေဆိုင်ရာအစီရင်ခံစာကိုကုလသမဂ္ဂလူ့ခွင့်ရေးမဟာမင်းကြီးယုံကကုလသမဂ္ဂလူ့ခွင့်ရေးကောင်စီထံကိုတင်သွင်းခဲ့တာပါဆွစ်ဇာလန်နိုင်ငံဂျီနီဗာကနေလီဆာရှလိုင်းသတင်းပေးပို့ထားပါတယ်ရှင်နားဆင်ကြပါမြန်မာနိုင်ငံမှာ2021ခုနှစ်ဖေဖော်ဝါရီလ1ရက်နေ့ဆီယနာသိမ့်ပြီးကလေးကလူ့ခွင့်ရေးအခြေအနေကဇောက်ထိုးကျဆင်းလာနေတာပါအရက်သားတွေနဲ့ရက်ဖက်ဆိုင်ရာအဆောက်အုံတွေကိုပြစ်မှတ်ထားပြီးတိုင်းရင်းဒေသတွေအတွင်းစစ်တပ်ရဲ့တိုက်ခိုက်မှုတိုးလာကြောင်းအစိုးရခန်းစာတစ်ကဖော်ပြပါတယ်။လူနေအိမ်တွေကျောက်တွေနဲ့တခြားသောအရက်ဖက်ဆိုင်ရာအဆောက်အုံပေါင်း 3,000 နီးပါးနောက်ရွာတွေဟာလည်းရွာလုံးကျပြားချအောင်မိရှုခံရကြောင်းကုလသမဂ္ဂလူ့ခွင့်ရေးဆိုင်ရာယုံကအစိုးရခံပါတယ်။ကလေးငယ်အနည်းဆုံး188ဦးအပါအဝင်လူပေါင်း 2,300 ကျော်သေဆုံးခဲ့ရကြောင်းယာယီလူ့ခွင့်ရေးမဟာမင်းကြီးနာဒါအဲလ်နာရှစ်ကပြောပါတယ်လူပေါင်းတသန်းကျော်ဟာအိုးအိမ်စွန့်ထွက်ပြေးနေရပြီးမရေမရအခြေအနေနဲ့နေထိုင်နေရကြောင်းဆက်နက်ရိက္ခာကျန်းမာရေးစောင့်ရှောက်မှုနဲ့တခြားသောအခြေခံဝန်ဆောင်မှုတွေလည်းမရှိတဲ့အကြောင်းသူမကပြောပါတယ
် The humanitarian crisis now brings fears of starvation
ရခိုင်ပြည်နယ်အလဲပိုင်းနဲ့မြောက်ပိုင်းကလူသားချင်းစာနာမှုလုပ်ငန်းတွေကိုရပ်ဆိုင်ဖို့မကြာခင်ကညွှန်ကြားထားတာအပါအဝင်လူသားချင်းစာနာမှုဆိုင်ရာဝင်ရောက်လုပ်ငန်းခွင့်အများစုကိုစစ်တပ်ကတားမြစ်ထားတာနဲ့အတူပဲလူသားချင်းစာနာမှုဆိုင်ရာပြည်ထနာဟာငတ်မုတ်ခေါင်းမမှုဖြစ်သွားမဲ့အရေးအခုချိန်မှာစိုးရိမ်နေရပါပြီလူပေါင်း 15,609 ဦးအဖမ်းခံခဲ့ရပြီးတော့လူပေါင်း 12,464 ဦးတို့ဆက်လက်ထိန်းသိမ်းခံရဆဲဖြစ်ပါတယ
်အချင်းထောင်တွင်းကလူတွေကိုလည်းရုပ်ပိုင်းဆိုင်ရာထိပါစော်ကားမှုနှိမ့်ဆက်ညှဉ်းပန်းမှုတွေနဲ့ တခတည်းရန်အသက်ဆုံးရှုံးရတဲ့အထိဖြစ်ရတယ်လို့လည်းသူမကပြောပါတယ်။အချင်းယုံပြီးတည်ရန်စီရင်ခဲ့ပုံရတဲ့အမှုပေါင်း131မှုနဲ့ပတ်သက်တဲ့သတင်းအချက်အလက်တွေလည်းရုံးမှလက်ခံရရှိထားကြောင်းပြောပါတယ်။ဖန်စီချုံနောက်ထားစဉ်တည်ဆုံးရသူအရေအတွက်ကလည်းတဖြည်းဖြည်းတိုးလာနေတယ်လို့သူမကထပ်လောင်းပြောပါတယ်။ဆရာနာသိမ့်ပိစာအချင်းကရခိုင်ပြည်နယ်တွင်တည်တည်ငြိမ်ငြိမ်ရှိခဲ့တဲ့အခြေအနေကတားရှည်မခန့်ခဲ့ဘူးလို့လည်းကုလသမဂ္ဂလူခွေရေမဟာမင်းကြီးအယ်နာရှစ်ကမှတ်ချက်ပေးပြောပါတယ်လူနည်းစုအတိုင်းဝိုင်းတွေအထူးသဖြင့်တော့ရိုဟင်ဂျာနဲ့ကမန်မွတ်စလင်တွေအကာအကွယ်မဲ့ဖြစ်ရတယ်လို့လည်းသူမကပြောပါတယ
် My office has received reports of killings, injuries, arbitrary
ဘင်္ဂလားဒေ့ရှ်ဘက်ကလက်နက်ကြီးတွေကြားရောက်တဲ့ဆိုတဲ့အစီရင်ခံချက်တွေနဲ့အတူပဲနယ်စပ်တလျှောက်နောက်ရခိုင်နဲ့ချင်းပြည်နယ်ရင်းကမြို့နယ်တွေမှာမြန်မာစစ်တပ်နဲ့ရခိုင်တပ်မတော်တို့ကြားတိုက်ပွဲတွေကြောင့်အရသာတွေအစုလိုက်အပြုံလိုက်အိုးအိမ်စွန့်ထွက်ပြေးရမှုတရားဥပဒေမဲ့ဖမ်းဆီးမှုဒဏ်ရာရမှုတပ်ဖြတ်ခံရမှုအစီရင်ခံချက်တွေလည်းကျမရဲ့ရုံးကလက်ခံရရှိထားပါတယ
်မြန်မာနိုင်ငံတွင်ခွဲခြားဆက်ဆံမှုနဲ့ဖိနှိပ်ချုပ်ချယ်မှုတွေကနေလွတ်မြောက်ရေး2019ခုနှစ်ဩဂုတ်လအတွင်းဘင်္ဂလားဒေ့ရှ်နိုင်ငံကောက်ဆက်ပစားကိုရိုဟင်ဂျာ9,000ကျော်ထွက်ပြေးခဲ့ပါတယ်ဒီကတ်ဆိုင်နေတဲ့အခြေအနေကိုပြောင်းလဲနိုင်ရေးတန်တမာရေးရကျိုးပတ်မှုတွေကမအောင်မြင်ဘူးလို့လည်းမဟာမင်းကြီးကပြောပါတယ်။ဒီပြဿနာအတွက်ဖြေရှင်းချက်တရက်ကိုအပေးထောက်ကူနိုင်ရေးအရှိတောင်အရှနိုင်ငံများအသင်းအာဆီယံဘက်ကအားသစ်လောင်းကျိုးပန်းဆောင်ရွက်ဖို့လည်းသူမကတိုက်တွန်းပါတယ်။စစ်တပ်အနေနဲ့အကြမ်းဖက်တာတွေရဆိုင်ဖို့တည်ထောင်စီရင်မှုတွေကိုတရားဝင်ဆိုင်ငံ့ရေးနဲ့နိုင်ငံရေးအကျဉ်းသားအလုံးပြန့်လွှတ်ပေးဖို့အရင်ကအခြေငြိမ်တောင်းဆိုခဲ့တာတွေကိုလည်းထပ်မံတောင်းဆိုခဲ့တာပါ။အရင်ကပန်ကြားချက်တွေကိုမြန်မာအာဏာပိုင်တွေကလစ်လျူရှုခဲ့သလိုကုလသမဂ္ဂလူ့ခွင့်ရေးမဟာမင်းကြီးအဖြစ်ယာယီထမ်းဆောင်နေတဲ့သူမရဲ့အခုနောက်ဆုံးပန်ကြားချက်တွေကိုလည်းမြန်မာစစ်တပ်ခေါင်းဆောင်ပိုင်းကတုံ့ပြန်တာမရှိသေးပါဘူးရှင်။သောရရှင်များရှင်စကိုင်းတိုင်းကမ်းဘလူးမြို့နယ်တွင်ကစစ်ပီးရှောင်းတွေကတော့မွေးကြိုက်ခံရသူတွေရှိပြီးတော့မွေးစိတ်ဖြည့်ဆည်းလိုအပ်နေတဲ့အကြောင်းကူညီပေးနေသူတွေကပြောပါတယ်။စစ်တပ်ဘက်ကနေမြေရှင်းလင်းနေတဲ့စစ်စင်ရေးကလက်နဲ့ချီချလာတာနဲ့အမျှပဲဒေသခံတွေနေရပြန်စိုက်ပျိုးရေးလုပ်ငန်းမလုပ်နိုင်တော့သလိုကျန်းမာရေးဆောင်ရှောက်မှုအရာလိုအပ်ချက်တွေလည်းများလာပြီးစေးကုဖို့အခက်အခဲတွေကြုံနေရပါတယ်။စကိုင်းတိုင်းအခြေအနေသတင်းပေးပို့ချက်ကိုတော့ကိုခင်မောင်စုမင်းကတင်ပြပေးပါမယ်ရှင်
။စကိုင်းတိုင်းတွေကမြန်မာစစ်တပ်နေမြေရှင်းလင်းရေးလုပ်နေတဲ့ကမ်းဘလူးမြို့နယ်ကိုးတောင်ဘိုးတိုက်နယ်နဲ့ခြားသင်းတိုက်နယ်တို့ကတောတောင်တွေတဲ့စစ်ဘေးရှောင်ရင်ဒုက္ခသည်တွေအကြားမှာငွေကြိုက်ခံရတာတွေရှိတာကြောင့်ငွေစိတ်ဖြည့်စေအရေးပေါ်လိုအပ်နေတာလို့ဒုက္ခသည်တွေကိုအကူအညီပေးသူတူကအခုလိုပြောပါတယ်
။ဟုတ်ကဲ့အလက်ခုံကတော့24ရက်နေ့ပေါ့နော်အလက်ခုံကြီးရွာ၂ရက်ရဲ့ကျွန်တော်တို့ရှားတောင်ကြီးရွာ၁ရက်ရဲ့စုစုပေါင်း၃ရက်ပေါ့နော်အခုအနေထားတော့ငွေစိတ်ဖြည့်စေတလုံးမှမရှိတော့စစ်ဘေးရှောင်တဲလေဒီမှာမြင့်တူကဒီအခုမြင့်တူကတွာလာနေထိုင်တဲ့အနေအထားမျိုးရှိတယ်ဗျအဲ့ဒီစားကတော့ကျွန်တော်တို့ဥမာရေချိုးလာတို့နောက်ပြမဒီဟောပေါ်တော့ထင်းခွေတာမျိုးလို့ပေါ့နော်ထင်းချင်းဟောသမင်းချက်ပေါ့နော်အဲ့ထင်းခွေတာမျိုးလို့အဲ့လိုအနေထားမျိုးလေးတွေရှိတယ်အဲ့လိုတွားရင်းလာရင်းနဲ့အဲတချို့ကလည်းကျွေးနွားလေးတွေဘေးလို့ရအောင်မောင်းသွားတယ်အဲ့ဒီကျွေးနွားလေးတွေရွှေ့ရင်းပေါ့နော်အဲ့လိုအနေထားမျိုးကနေကြိုက်ခံရတာဗ
ျအများစုကမွေပွေးအကြိုက်ခံရတာဖြစ်ပြီးအကြိုက်ခံရသူတွေအနေနဲ့မွေစိတ်ဖြည့်စေးလေးလုံးအထိထိုးရတယ်လို့ကုညီစောင်းရှောက်နေသူတူကပြောပါတယ် VBN ကထုတ်တဲ့မွေစိတ်ဖြည့်စေးတလုံးကိုကျန်းငွေ 8,500 ကျပ်အထိပေးရပြီးအရင်ကအလွယ်တကူဝယ်ယူလို့ရပေမဲ့နောက်ပိုင်းသွာလာရေးအခက်အခဲနဲ့ကန့်သက်ချက်တွေကြောင့်ဝယ်ယူဖို့ခက်ခဲလာပြီးဖြည့်စေးပြတ်လတ်လာတဲ့အထိဖြစ်လာပါတယ်ကမ်းဘလူးမျိုးနယ်ထဲမှာမြန်မာစစ်တပ်ကနေမြေရှင်းလင်းရေးလုပ်နေတာ၄လလောက်ရှိနေပြီးအဲ့ဒီအချိန်ကာလအတွင်းစစ်ဘေးရှောင်ရင်းမွေကြိုက်ခံရသူ20လောက်ရှိတယ်လို့သေဆုံးသူ2ဦးအထိရှိတယ်လို့ဒုက္ခသည်ကယ်ဆယ်ရေးလုပ်နေသူတွေကပြောပါတယ်မွေကြိုက်ခံရသူတွေအနေနဲ့မြို့ပေါ်တက်ဆေးဝါးကုသဖို့လည်းအခက်အခဲရှိတာကြောင့်နီးစပ်ရာကျန်းမာရေးတူနာပြူတွေနဲ့ပဲကုသနေရပါတယ်။ဒီတော့အတွင်းကမ်းဘလူးမြို့နယ်ထဲမှာမြန်မာစစ်တပ်နဲ့ဒေသခံကာကွယ်ရေးတပ်ဖွဲ့ PDF တွေတိုက်ပွဲတွေဇက်တိုက်ဖြစ်နေပြီးနေအိမ်တွေမီးရှို့ခံရတာလည်းရှိတယ်လို့ဒေသခံကာကွယ်ရေးတပ်ဖွဲ့ဝင်တဦးကပြောပါတယ
်။မနေ့ကဆိုလို့ရှိရင်သူတို့အင်အား200ပဲလောက်နဲ့ဒီကုရောင်ဘူးရဲ့အရှိတ်ချမ်းကိုထိုးတယ်ဒီကနေ့အိမ်မီးရှို့တယ်ဒီချောင်းကွေးအလဲကုန်းမှာရှို့တယ်စော်ပြူကုန်းရှို့တယ်ကြီးပြူကုန်းမှာရှို့တယ်ဘယ်နဲ့အိမ်ပါသွားပြီဆိုတာတော့ကျွန်တော်တို့ဖုံးဆက်တွေလည်းမရဘူးဗ
ျမြန်မာစစ်ကောင်စီဘက်ကတော့အရတားတွေရဲ့နေအိမ်တွေကိုမီးရှို့ဖျက်ဆီးတာမရှိဘူးလို့ညင်းဆိုထားပါတယ်ဒေသခံ PDF တပ်ဖွဲ့တွေခလုံးပြီးအကြမ်းဖက်လုပ်ရက်တွေလုပ်နေတဲ့အတွက်နေမြေရှင်းလင်းရေးလုပ်နေရတာပါလို့ပဲပြောဆိုနေပါတယ် ကမ်ဘလူးမြို့နယ်ကဒေသခံတွေကတော့ AB လက်ကစလို့မြန်မာစစ်တပ်နယ်မြေရှင်းလင်းရေးထိုးစစ်ဆင်မှုအတွင်လေကြောင်းကတိုက်ခိုက်တာကျေးရွာကနေအိမ်တွေကိုမီးရှို့တာတွေမကြာခဏကြုံတွေ့နေရတယ်လို့ပြောပါတယ်အဲ့ဒီလိုစစ်ဘေးရှောင်တာလေးလအတွင်းမှာပဲဒေသခံတွေအဖို့စိုက်ပျိုးရေးလုပ်ငန်းတွေဆက်မလုပ်နိုင်တော့တာလားနဲ့ချီကြာမြင့်လာသလိုကျန်းမာရေးစောင့်ရှောက်ဖို့လိုအပ်ချက်တွေဖြည့်ဆည်းဖို့ဈေးကူတာဖို့လည်းအခက်အခဲတွေရင်ဆိုင်နေကြရပါတယ်ခင်ဗျာ
ကိုခင်မောင်ဆုံးမင်းတင်ပြပေးခဲ့တာဖြစ်ပါတယ်ရှင်စစ်ကောင်စီဥက္ကဋ္ဌဘူဂျုံမှုကြီးမြောက်လှိုင်းနဲ့ UWSAW NDAA မိုင်းလာနဲ့ SSPP ရှမ်းပြည်တမတော်မြောက်ပိုင်းကခေါင်းဆောင်တွေနေပြီးတော့မှတွေ့ဆုံခဲ့ကြပါတယ်တွဲဆောင်ဘွဲမှာတော့ဝအဖွဲ့ကပြည်내ရရှိရေးမိုင်းလာကိုပိုင်အုတ်ချုပ်ခွင့်ဒေသရရှိရေးကိုဆွေးနွေးကြပါတယ်နန်းလောင်တင်ပြထားပါတယ်ရှင
်ဝပြည်သွေးစီညညရေးပါတီ UWSB အမျိုးသားဒီမိုကရက်တစ်မဟာမိတ်အဖွဲ့ NDAA မိုင်းလာနဲ့ရှမ်းပြည်တိုးတက်ရေးပါတီ SSPP ကခေါင်းဆောင်တွေဟာဒုတိယအကြိမ်ငင်းချမ်းရေးဆွေးနွေးဖို့အတွက်ဒီလ25ရက်နေ့ကနေပြည်တော်ကိုရောက်ရှိခဲ့ကြတာပါ26ရက်နေ့တနင်္လာနေ့မနေ့ပိုင်းမှာတော့စစ်ကောင်စီဥက္ကဋ္ဌဗိုလ်ချုပ်မူကြီးမင်းအောင်လိုင်းနဲ့တိုင်းရင်းသားလက်နက်ကိုင်အဖွဲ့3ဖွဲ့တို့ပူးပေါင်းတွေ့ဆုံခဲ့ကြကြောင်း UWSB ရဲ့ပြောဆိုခွင့်ရှိသူလာရှိုးဆက်ဆံရေးယုံတာဝန်ခံဦးညီရန်က VOA ကိုအခုလိုပြောပါတယ
်ကျွန်တော်တို့ဒီရောက်နေတာပေါ့နော်ဟိုဒီနေ့လည်းဒီဟောတက်ကူကြီးနဲ့တွေ့တယ်ပေါ့နော်ကျွန်တော်တို့3ဖွဲ့ပေါင်းတွေ့တယ်ပေ
ါ့ဟုတ်ကဲ့အဓိကဆွေးနွေးတာကတော့ကျွန်တော်တို့ဒေတာအတွေ့မှာပေါ့နော်ဖွံ့ဖြိုးတိုးတက်မှုတွေအတည်ဆောက်မှုတွေပေါ့နော်အဲ့လားတွေပဲကျွန်တော်တို့ဒီဆွေးနွေးတာရှိပါတယ်တခြားတော့အထူးထူးတော့မရှိပါဘူးနော်နောက်နေ့တွေဆက်ဆွေးနွေးဖို့ရှိပါသေးတယ်၃ရက်လောက်တော့ပြောပါတယ
်စစ်ကောင်စီရဲ့ပြောရေးဆိုခွင့်ရှိသူဗိုလ်ချုပ်ဇော်မင်းထွန်းကဒီဆွေးနွေးပွဲမှာအဓိကဆွေးနွေးချက်တကူအခုလိုပြောပါတယ
် UWSD ဘွားဖွဲ့အနေနဲ့ကတော့ဒီနိုင်ငံတော်ကနေဖွဲ့မထွက်ရေးမူဝါဒကိုလက်ခံထားပြီးဒေသတွင်းတည်ငြိမ်ရေးနဲ့ဖွံ့ဖြိုးတိုးတက်ရေးကိုအထူးထားဆောင်ရွက်လျက်ရှိတယ်လို့ကျွန်တော်ပြောခဲ့ပါတယ်ဒါပြင်သူတို့ရခင်ရတိုင်းဆွေးနွေးချက်ဖြစ်တဲ့ဒီရရှိရေပေါ့ပါတီနဲ့ရရှိရေအတွက်လည်းသူတို့ဆွေးနွေးခဲ့ပါတယ်ဗျဒီ NDAA မိုင်းလာအဖွဲ့အနေနဲ့ကလည်းသူတို့အနေနဲ့ပြစ်ခတ်တိုက်ခိုက်မှုရဆဲထားတာ33နှစ်ကြာပြီပြစ်ပတ်ခတ်တစ်ခါမှမဖြစ်ခဲ့ဘူးဒါကြောင့်မလို့ငြိမ်းချမ်းရေးဒီမင်းအောင်ဆက်လက်ဆောင်ရွက်ပါမယ်လို့ဒါဆွေးနွေးခဲ့ပါတယ်ပြည်သူအနေနဲ့ကလည်းနိုင်ငံတော်ကနေခွဲမထွက်ရေးမူဝါဒကိုလက်ခံထားတယ်ကိုပိုင်အုပ်ချုပ်ခွင့်ရဒေသနဲ့ပတ်သက်ပြီးတော့သူတို့ကြိုးပမ်းဆောင်ရွက်လို့ဆက်လက်သဘောထားမျိုးပြောသွားတာရှိပါတယ်
ရှမ်းပြည်တိုးတက်ရေးပါတီ SSPP အနေနဲ့ပင်လုံစာချုပ်ပါသဘောတူညီချက်ကိုအကောင့်ထဲအဖို့ရင်းနဲ့အခွင့်အရေးတန်းတူရရှိရေးကိုဆွေးနွေးခဲ့ကြောင်းပြောဆိုပြီးတော့ဗိုလ်ချုပ်မူကြီးမင်းအောင်လိုင်ကပြန်လည်ဆွေးနွေးခဲ့တာကိုလည်းအခုလိုဆက်ပြောပါတယ်
။အဲဒါဝန်ကြီးချုပ်အနေနဲ့လည်းဒီညီညာရေးလုပ်ငန်းစဉ်တွေကိုစောင့်တဲ့အခါမှာတိုင်းသာပြည်သူအားလုံးရဲ့အသိုစီပွားကိုရည်ရှိတွေးပြီးတော့ကြာညီညွတ်နဲ့ကြိုးပမ်းဆောင်ရွက်ကြဖို့ပြောခဲ့ပါတယ်။အပြီးရင်တော့ကျွန်တော်တို့ရဲ့ရှိပီးသားဖြစ်တဲ့ဝါဒဖြစ်တဲ့NCA လမ်းကြောင်း2008ဖွဲ့စည်းပုံအခြေခံဥပဒေနဲ့အညီဆောင်ရွက်သွားနိုင်ဖို့အတွက်ဆောင်ရွက်သွားနိုင်တဲ့နည်းလမ်းတွေကိုလည်းအခြေလျက်ဆွေးနွေးကြဖို့ညီညွတ်ဆွေးနွေးကြဖို့အချိန်ယူဆွေးနွေးကြဖို့ပြောကြားနိုင်ခဲ့ပါတယ
်။ပြည်ခဲ့တဲ့အပတ်မတ်အချိန်ဆွေးနွေးပွဲမှာလည်း UWSA ကဝပြည်နယ် NDAA မိုင်းလာအဖွဲ့ကလည်းကိုပိုင်အုပ်ချုပ်ခွင့်ရဒေသဖွဲ့စည်းဖို့တောင်းဆိုထားတာဖြစ်ပါတယ်။စစ်ကောင်စီကတိုင်းရင်းသားလက်နက်ကိုင်အဖွဲ့တွေကိုညီညွတ်ရေးဆွေးနွေးဖို့အတွက်ဒီနှစ်ဧပြီလအတွင်းကဖိတ်ခေါ်ခဲ့တာပါ။ဒီဖိတ်ခေါ်ချက်ကို NCA လက်မှတ်ထိုးအဖွဲ့9ဖွဲ့နဲ့လက်မှတ်မထိုးတဲ့အဖွဲ့3ဖွဲ့စုစုပေါင်း10ဖွဲ့ကလက်ခံခဲ့ပြီးတော့ပထမအကြော့ဆွေးနွေးပွဲတွေကိုမေလနောက်ဆုံးပတ်ကနေဩဂုတ်လပထမအတွင်းမှာတဖွဲ့ချင်းအလိုက်ဆွေးနွေးခဲ့တာပါဒုတိယအကြော့ဆွေးနွေးပွဲတွေကိုတော့ဩဂုတ်လ22ရက်နေ့မှာပြန်လည်စတင်ပြီးစစ်ကောင်စီကလက်နက်ကင်အဖွဲ့6ဖွဲ့နဲ့ဆွေးနွေးထားပြီးဖြစ်ပါတယ်ပထမအကြိမ်တွေ့ဆုံဆွေးနွေးပွဲတွေမှာတော့ပါတီစုံဒီမိုကရေစီစနစ်ကျင့်သုံးရေးဒီမိုကရေစီနဲ့ဖက်ဒရယ်စနစ်ကိုအခြေခံတဲ့ပြည်ထောင်စုတစ်ခုတည်ဆောက်ရေးကိုသဘောတူညီထားပြီးဒုတိယအကြော့ဆွေးနွေးပွဲမှာတော့တိုင်းရင်းသားလက်နက်ကိုင်တွေရဲ့နိုင်ငံရေးလိုလားချက်နဲ့အနာဂတ်လုပ်ငန်းစဉ်တွေဆွေးနွေးမှာဖြစ်ကြောင်းစစ်ကောင်စီကထုတ်ပြန်ထားပါတယ်။ဩဂုတ်လ22ရက်နေ့ကကျင်းပတဲ့စစ်ကောင်စီအစိုးရအဖွဲ့အစည်းအဝေးမှာဗိုလ်ချုပ်မူကြီးမင်းအောင်လှိုင်ကတိုင်းရင်းသားလက်နက်ကိုင်အဖွဲ့တွေနဲ့ NCA လက်မှတ်ရေးထိုးနိုင်ဖို့အကြိမ်ကြိမ်ဆွေးနွေးသွားမှာဖြစ်တယ်လို့လက်မှတ်ရေးထိုးပြီးတော့လက်နက်ဆက်ကင်ချင်တယ်ဆိုရင်တက်မရောဓမ္မမဟုတ်နေကြဆောင်တပ်တွေမှာဆောင်ရွက်ခွင့်ပေးမှာဖြစ်ကြောင်းပြောဆိုခဲ့ပြီးစစ်ကောင်စီရဲ့ငြိမ်းချမ်းရေးဆွေးနွေးရေးအဖွဲ့ကလည်းဒီအချက်ကိုတိုင်းရင်းသားလက်နက်ကိုင်အဖွဲ့တွေနဲ့ဆွေးနွေးတာရရှိခဲ့ပါတယ်စစ်ကောင်စီရဲ့ငြိမ်းချမ်းရေးဆွေးနွေးပွဲကို KNU ကရင် KIO ကချင် KNPP ကရင်နီချင်းအမျိုးရာတပ်ဦး CNF ကျောင်းသားတက်မရော ABSDF PSLF TNLA တအံပလောင်ULAA ရခိုင်နဲ့ MNDAA ကိုကံအဖွဲ့တွေကမတက်ရောက်ခဲ့ကြသလိုလက်ရှိမှာလည်းတိုက်ပွဲတွေပြင်းထန်နေဆဲဖြစ်ပါတယ်
ရန်ကုန်ကပြပို့တဲ့သတင်းကိုနန်းလောင်ပြောပြပေးခဲ့တာဖြစ်ပါတယ်ရှင် တော်ရရှိများရှင်လှုပ်ချံခံခဲ့ရတဲ့ဂျပန်ဝန်ကြီးချုပ်ဟောင်းရှင်ဇိုအာဘေရဲ့နိုင်ငံတော်ဇာပနအခမ်းအနားကိုအင်ကာနဲ့ကျင်းပတာမှာတော့ရာနဲ့ချီတဲ့နိုင်ငံတကာခေါင်းဆောင်တွေတက်ရောက်ချက်မှာဖြစ်ပါတယ်။ဒါဟာဂျပန်ဝန်ကြီးချုပ်ကိုနိုင်ငံတကာမှာလူကြိုက်များတယ်ဆိုတာကိုပြသရာရောက်ပါတယ်။ဒါပေမဲ့နိုင်ငံတွင်းမှာတော့ဝန်ကြီးချုပ်ဟောင်းဟာသဘောထားကွဲပြားမှုတွေကိုအမွေအဖြစ်ချဲ့ညက်ခဲ့တာပါ။ဘီဂဲလိုတူချိုကနေသတင်းပေးပို့ထားတာကိုကိုစော်မှုကျော်ပြောပြပေးပါမယ်ရှင်။
ကမ္ဘာကောင်းဆောင်အများအပြားအတွက်တော့ဝန်ကြီးချုပ်ဟောင်းရှင်ဇိုအာဘေဟာအာကိုလောက်တဲ့မိတ်ဆွေဖြစ်ပါတယ်။ကမ္ဘာကြီးမှာစီးမင်းစည်းကမ်းတွေကိုအခြေခံတဲ့စနစ်ကိုထောက်ခံအားပေးသူလည်းဖြစ်ပါတယ်။သူရုတ်တရက်တည်ဆုံသွားတဲ့အတွက်နိုင်ငံတကာကောင်းဆောင်တွေဖြေမဆဲနိုင်အောင်ဖြစ်ခဲ့ကြပါတယ်။ဒါပေမဲ့လည်းဂျပန်မှာတော့သူ့ရဲ့အချိုးဆက်တွေဟာပုံမရှုပ်ထွေးပါတယ်။ဂျပန်ကိုပုံမတောင်တင်းတည်ငြိမ်အောင်လုပ်နိုင်ခဲ့တဲ့အတွက်သူ့ကိုလူအများကတော့လေးစားကြပါတယ်။ဒါပေမဲ့သူ့ရဲ့ရှေးရိုးဆွဲမူဝါဒတွေကြောင့်လူအများကစိတ်ဆိုးဒေါသထွက်တာတွေလည်းရှိပါတယ်။သူ့ကိုနိုင်ငံတော်ဇာပနာအခမ်းအနားနဲ့တကြိုတဲ့အပေါ်တချို့တွေကလည်းကန့်ကွက်ကြပါတယ်။ဂျပန်မှာနိုင်ငံတော်ဇာပနာဟာဘရင်နဲ့သူ့ရဲ့မိသားစုအတွက်သာလျှင်ဖြစ်ပါတယ်။စစ်တမ်းကောက်ယူချက်တွေအရလူအတော်များများကနိုင်ငံတော်ဇာပနာအခမ်းအနားကိုဆန့်ကျင်ကြပါတယ်။တိတ်ပြီးကုန်ကြစရိတ်များလွန်းတယ်လို့ဆိုကြပါတယ်။တိုကျိုမြို့သားမစ္စတာဂျိုကတော့အခုလိုပြောဆိုပါတယ
်။တကယ်ဗျာ犯罪人ですよ。
သူရဲ့ဇာပနာအခမ်းအနားကကျင်းပပြီးဖြစ်ပါတယ်။နောက်ထပ်တစ်ခုထပ်လုပ်ဖို့မလိုတော့ပါဘူးလို့ပြောဆိုသွားတာပါ။နောက်ထပ်တိုကျိုကအမျိုးသမီးတူဖြစ်တဲ့ဆာကာကီကလည
်း
သူချန်ရစ်တဲ့အမွေအနှစ်တွေကိုတိတ်လေးစားတမိုထားပါတယ်။ဒါပေမဲ့ငွေတွေအမြောက်အများသုံးပြီးတော့နိုင်ငံတော်ဇာပနာအဖြစ်နဲ့လုပ်ဖို့မလိုဘူးလို့ထင်ပါတယ
်။တိုကျိုမှာနေထိုင်တဲ့မရီအိုအီတူကတော့အစိုးရရဲ့လောက်ရတီကိုဝေဖန်ပါတယ
်။တက်နန်နိုတမန်ကိုခ်ဆိုန
ော်ဂျပန်ပြည်သူတွေရဲ့80ရာခိုင်နှုန်းကနိုင်ငံတော်ဇာပနာလောက်တာကိုစန့်ကျင်ကြပါတယ်။ဒီအချက်ဟာအစိုးရအနေနဲ့တင့်တော်မှန်ကန်အောင်မလုံဆောင်နိုင်ဘူးဆိုတာကိုဖော်ပြနေပါတယ်လို့သူကပြောဆိုသွားတာပါ။ရှင်ဇိုအာဘေဟာဂျပန်မှာတက်တန်းအရှိဆုံးဝန်ကြီးချုပ်ဖြစ်ပေမဲ့သူယာရုကစွန့်ခွာပြီးနောက်ပိုင်းသူ့အပေါ်လူကြိုက်များမှုညော်နေလာခဲ့ပါတယ်။ခန္ဓာတက္ကသိုလ်ကနိုင်ငံတကာလေ့လာရေးဌာနကJeffrey Hawgar
as a prime minister he was successful in winning elections with his party again and again but those elections had quite a low turnout so even though he was winning
ဒါပေမဲ့ဒီရွေးကောက်ပွဲမှာပါဝင်မဲပေးသူအရေအတွက်ကအတော်ကိုနဲပါတယ်ဒါကြောင့်သူရွေးကောက်ပွဲနိုင်ပေမဲ့လည်းသူဟာလူတွေချစ်တဲ့လူကြိုက်များတဲ့နိုင်ငံရေးသမားလို့မဆိုလိုနိုင်ပါဘူး
လူတို့မကြိုက်ကြတဲ့အထက်မှာဂျပန်အာဏာရပါတီနဲ့တောင်ကိုရီးယားအခြေစိုက်ပြန်လည်ပေါင်းစည်းရေးခရီးယန်ချောင်းနဲ့ဆက်နွယ်ပတ်သက်မှုလည်းပါဝင်ပါတယ်။အာဘေကိုလှုပ်ကြံတပ်ဖြတ်ခဲ့သူအဖြစ်တန်တရားရှိသူဟာဆိုရင်လေသူ့မိခင်ထံကဖျားချောင်းဟာအလူငွေအမြောက်အများရယူခဲ့တယ်။ဒီဖျားချောင်းနဲ့ဝင်ကြီးချုပ်ဟောင်းပတ်သက်နေတယ်လို့လည်းသူကဆွဆွဲထားပါတယ်။
You can't really separate this funeral and Abe's legacy from the unification.
ဒီဇာပနာအခမ်းအနားနဲ့ရှင်ဇိုအာဘေရဲ့ပြန်လည်ပေါင်းစည်းရေးဖျားချောင်းအရှုံးတော်ဘုံကိစ္စကိုဖွဲခြားထားလို့မရပါဘူး။ဘာဖြစ်လို့လဲဆိုတော့သူ့ရဲ့ပါတီဟာဒီဖျားချောင်းနဲ့ပိုမိုနီးနီးကပ်ကပ်ဆက်ဆံလာလို့ပါပဲ။အဲ့ဒီအထဲမှာအများစုကအာဘေနဲ့နှီးဆက်သူတွေဖြစ်ကြပါတယ်။သူတို့ဟာပါတီထဲမှာသူတို့နဲ့သက်ဆိုင်တဲ့ဂိုင်းကနအုပ်စုတွေရှိကြပါတယ်။
ဒီလိုအခြေအနေတွေဟာဝင်ကြီးချုပ်ဟောင်းအာဘေထောက်ခံအားပေးထားတဲ့ဝင်ကြီးချုပ်ဖူမီအိုကာရှိဒါအတွက်လဲရှုပ်ထွေးမှုတွေဖြစ်ပေါ်စေပါတယ်လူကြိုက်များမှုလဲကြာဆင်းစေပါတယ်ဘယ်လိုပဲဖြစ်ဖြစ်အင်ကာနေ့မှာကျင်းပမဲ့နိုင်ငံတော်ဇာပနာအခမ်းအနားမှာတော့နိုင်ငံတကာခေါင်းဆောင်တွေစုဝေးပြီး27ရာစုရဲ့ဩဇာအရှိဆုံးခေါင်းဆောင်တွေတဲ့ကတူဖြစ်တဲ့ဝင်ကြီးချုပ်ဟောင်းရှင်ဇိုအာဘေကိုနောက်ဆုံးနှုတ်ဆက်ဂါရဝပြုကြမှာဖြစ်ပါတယ်
ကိုစုံမှုချော်တင်ပြပေးခဲ့တာဖြစ်ပါတယ်ရှင်။တော်ရရှင်တို့အခုနားဆင်နေကြရတာကတော့ VOA မြန်မာပိုင်းစီစဉ်ရဲ့အင်ကာနိမနက်ခင်းထုတ်လွှင့်ချက်တွေပဲဖြစ်ပါတယ
်။ VOA American တန်ရဲ့ရုပ်တံထုတ်လွှင့်မှုတွေကိုနေ့စဉ်24နာရီပတ်လုံးဖမ်းယူကြည့်ရှုနိုင်ပါပြီ။လူမှုမိတ်ဆွေရုပ်တံ line ကနေနေ့စဉ်24နာရီရုပ်မြင်သံကြားထုတ်လွှင့်မှုအဖြစ် VOA American နဲ့ RA လက်တဲ့အားသံမြန်မာဘာသာအစီအစဉ်တွေကိုအမေရိကန်ပြည်အောင်စုဝါရှင်တန်မြို့တော်ကနေအချိန်မြင့်ထုတ်လွှင့်တင်ဆက်ပေးနေတာပါမြန်မာနိုင်ငံရဲ့နောက်ဆုံးရသတင်းတွေအပြင်အာရှဒေသနဲ့ကမ္ဘာတစ်လွှာကအချိန်နဲ့မျှဖြစ်ထွန်းမှုသတင်းမှန်တွေအပတ်စဉ်ကဏ္ဍတွေနဲ့နိုင်ငံရေးသတင်းအစီအစဉ်တွေးဆမေးမြန်းခန်းတို့ကိုကြည့်ရှုကြရမှာပါလူမှုမိတ်ဆွေရုပ်သံလိုင်းကိုဖမ်းယူကြည့်ရှုခြင်းနဲ့ဆိုရင် YouTube 70B Asia Bing Juru Channel 101ဒါမှမဟုတ် Thaicom 6 တို့ရူ Channel 123တို့ကနေဖမ်းယူကြည့်ရှုနိုင်ပါတယ်။ဂျိုရူဖမ်းယူမှုအသေးစိတ်အချက်လက်ကို VOA မြန်မာပိုင်းအင်တာနက်စာမျက်နှာနဲ့ VOA မြန်မာ Facebook စာမျက်နှာတို့မှာဖော်ပြထားပါတယ်ရှင်။မြန်မာနိုင်ငံကပြည်ထောင်တွေစီတည်င်းမှန်တွေပို့ပေးနိုင်မှုလူလူမိတ်ဆွေအရောက်လာခဲ့ပါပြီနော်။
မင်္ဂလာရှိတဲ့မနက်ခင်းဖြစ်ကြပါစေသောတာရှင်များရှင် VOA American အသံရ2022ခုနှစ်စက်တင်ဘာလ29ရက်အင်္ဂါနေ့မနက်ခင်းအစီအစဉ်တွေကိုလိုင်းဒိုမီတာ24.50MHz တို့ကနေဆက်ပြီးတော့ထုတ်လွှင့်ပေးနေပါတယ်အခုဒုတိယပိုင်းအစီအစဉ်မှာတော့သတင်းတောင်အမှတ်စုကိုအရင်ဆုံးနားဆင်ကြရမှာဖြစ်ပြီးဒီနောက်မှာတော့စီးပွားရေးဘလော့ဂါတွေပြောသမျှနဲ့တက်တန့်ရောင်သတင်းလွှာအစီအစဉ်တို့ကိုထုတ်လွှင့်ပေးမှာဖြစ်ပါတယ
်ကြက်ကနေပြီးတော့ကြက်ကနေရူဘယ်ကိုဒါလိုက်လက်ခံမှုဆိုတာကမမာကျက်ကိုဘသူကအများလုံးဟိုရုရှားဘယ်ညာသွားတုံပါလေအဲ့ဒါအခက်ခဲတစ်ခု
ရုရှားငွေကြေးနဲ့မြန်မာငွေကြေးတိုက်ရိုက်ပေးချေနိုင်ရေးစစ်ကောင်စီရဲ့မျှော်လင့်ချက်အကြောင်းအပတ်စဉ်စီးပွားရေးအစီအစဉ်မှာနားဆင်ကြရမှာပါရှင်အခုတော့အပတ်စဉ်သတင်းတောင်မှတ်စုကိုနားဆင်ပါ
ရုရှားနဲ့နီနီကကဆက်ဆံရေးတိစောက်လာတဲ့မြန်မာစစ်ကောင်စီဟာရုရှားငွေရူဘယ်ကိုမြန်မာနိုင်ငံရဲ့ငွေပေးချေစနစ်မှာအစားထိုးအသုံးပြုဖို့နိုင်ငံခြားမှာညှိနှိုင်းနေပါတယ်။တစ်ချိန်တည်းမှာပဲရုရှားနိုင်ငံအကူအညီနဲ့အသေးစားနျူကလ িয়ার စွမ်းအင်စေယုံတိစောက်ဖို့လည်းနှစ်ဖက်ညှိနှိုင်းပြောဆိုမှုတွေရှိနေပါတယ်။ဒီကြောင့်သတင်းတော်မှတ်စုရန်ကုန်ကနေတင်ဆက်ထားပါတယ်။ကျွန်တော်တားညူပြောပြမှာပါ။စစ်ကောင်စီဥက္ကဋ္ဌဘူဂျုံမကြီးမင်းအောင်လှိုင်ရဲ့ရုရှားနိုင်ငံခီးစဉ်တွင်းမှာနိုင်ငံစီးပွားရေးပူးပေါင်းဆောင်ရွက်ဖို့ဆွေးနွေးခဲ့တဲ့အစီအစဉ်တချို့ကိုစက်တင်ဘာလ20ရက်နေ့ပြီးခဲ့တဲ့အင်္ဂါနေ့တုန်းကနီဘရိုမှာလုပ်တဲ့စစ်ကောင်စီသတင်းစာရှင်းလင်းပွဲမှာပြောထားပါတယ်။ကျောင်းဝေတမိုးထိုးကြပြီးတော့နောက်နိုင်ငံတွေရဲ့ပိတ်ဆို့တန်ခတ်မှုတွေရင်ဆိုင်နေရတဲ့မြန်မာနိုင်ငံအတွက်ငွေပေးချေရေးစနစ်မှာမြန်မာကျောင်းဝေနဲ့ရုရှားငွေတည်းပြီးချေနိုင်တဲ့ရုရှားနိုင်ငံ Mayak Bank ကတ်တွေကိုတုံးနိုင်ရေးနှစ်နိုင်ငံကြားမှာဆွေးနွေးနေတဲ့အကြောင်းစစ်ကောင်စီပြောခွင့်ရဗိုလ်ချုပ်ဇော်မင်းထွန်းကသတင်းစာရှင်းလင်းပွဲအတွင်းပြောပါတယ
်။ရုရှားနိုင်ငံခီးစဉ်မှာဘူဘန်ချင်းချင်းဆွေးနွေးမှုတွေရှိပါတယ်။စီးပွားရေးနဲ့ကုန်သွယ်မှုဆိုင်ရာဆက်ဆက်လုပ်ငန်းတွေမှာရုရှားရူဘယ်နဲ့မြန်မာကျပ်ငွေတို့တိုက်ရိုက်ပေးချေနိုင်ရေးပြီးရင်တော့ကျွန်တော်ငွေပေးချေမှုစနစ်ကိုစောလင်စွာအကောင့်ထဲပေါ်နိုင်ရန်အတွက်ဒါရုရှားနိုင်ငံကပြုလုပ်တဲ့အမန်ယာကပ်ပေါ့နော်အမန်ယာကပ်ဆိုတာဒါကိုပြောခြင်းဖြစ်ပါတယ်အမန်ယာကပ်ကိုကျွန်တော်တို့လေမြာစွာအသုံးပြုနိုင်ရေးအတွက်ရုရှားဒါငွေကြေးရေးအဖွဲ့အစည်းတွေကကူညီဆောင်ရွက်ပေးသွားမှာဖြစ်ပြီးရုရှားနိုင်ငံရဲ့အမန်ယာကပ်ကိုမြန်မာနိုင်ငံရဲ့ငွေပေးချေမှုစနစ်မှာအသုံးပြုနိုင်ရေးအတွက်ဆွေးနွေးလျက်ရှိပါတယ
်ရုရှားနိုင်ငံမှာဘန်ကတ်ဟာကျူဘာ၊တောင်ကိုရီးယား၊တူရကီ၊ဗီယက်နမ်နဲ့ယခင်ဆိုဗီယက်ပြည်အောင်စုနိုင်ငံဟောင်းတို့ကြားမှာပဲအသုံးပြုနိုင်တဲ့ကတ်ဖြစ်ပါတယ်။စစ်တပ်ကအနာရယူပြီးတော့အနောက်နိုင်ငံတွေရဲ့အရေးယူပိတ်ဆို့မှုတွေကြားမှာဒေါ်လာအနိုင်ကျင့်မှုတွေခံနေရတယ်ဆိုပြီးတော့ဒေါ်လာစာရုရှားနိုင်ငံရူဘယ်ငွေနဲ့ဓာတ်ရိုက်ပြီးချေရေးနောက်ဒေါ်လာငွေကြေးအပေါ်မှီခေါ်မှုလျှော့ချရေးကိစ္စတွေကိုလည်းမကြသေးခင်ကမြန်မာစစ်ကောင်စီအကြီးအကဲဗိုလ်ချုပ်မှုကြီးမင်းအောင်လှိုင်ရဲ့ခီးစဉ်အတွင်းမှာဆွေးနွေးခဲ့တယ်လို့သိရပါတယ်။ဒါအပြင်စစ်ကောင်စီကအနာသိမ်းပြီးတဲ့နောက်ပိုင်းကျင်းပမဲ့2023ရွေးကောက်ပွဲနဲ့ပတ်သက်လို့သတင်းစာရှင်းလင်းပွဲအတွင်းမှာနိုင်ငံတော်ရဲ့ရေးပေါ်ကာလပြီးတာနဲ့ရွေးကောက်ပွဲပြုလုပ်မယ်လို့ပြည်အောင်စုရွေးကောက်ပွဲကော်မရှင်ပြောခွင့်ရသူဦးခင်မောင်ဦးကပြောပါတယ
်ပြည်အောင်စုရွေးကောက်ပွဲကော်မရှင်ဟာနိုင်ငံတော်စီမံအုပ်ချုပ်ရေးကောင်စီရဲ့နိုင်ငံတော်တာဝန်ထမ်းဆောင်ရမှာဆောင်ရွက်မယ်ရှင်းလုပ်ငန်းစဉ်5ရက်ပါလုပ်ငန်းစဉ်1ပါလှုပ်ဆောင်တဲ့လှုပ်ဆောင်တိုက်တီများကိုဥလီနဲ့အညီလှုပ်ဆောင်ရရှိပါကြောင်းနဲ့ရေးပေါ်ကာလဆိုင်ရာပြဋ္ဌာန်းချက်များနဲ့အညီဆောင်ရွက်ပြီးစီးပါကလုံငန်းစဉ်9နှစ်အညီလွတ်လပ်ပြီးတရားမျှတတဲ့ပါတီစုံဒီမိုကရေစီအထွေထွေရွေးကောက်ပွဲကျင်းပနိုင်ရေးကိုဆောင်ရွက်လျက်ရှိပါကြောင်းတင်ပြအပ်ပါတယ
်အခုရွေးကောက်ပွဲမှာကျင်းသုံးမဲ့ပီယာစနစ်ဆိုတာခိုင်လုံမဲရလက်အားလုံးကိုချိုးချပြီးတော့မဲအနေများအလိုက်လွတ်တော်အမတ်နေရာရည်တွက်ကိုပါတီတွေမျှယူတဲ့စနစ်နဲ့အစားထိုးကျင်းသုံးမှာဖြစ်ပါတယ်စစ်ကောင်စီကနေပြီးတော့လာမယ့်2023ခုနှစ်မှာကျင်းပမယ်ဆိုတဲ့ရွေးကောက်ပွဲမှာအချိုးကျကုစားပြုစနစ်ကျင်းသုံးမယ်လို့ပြောဆိုထားပေမဲ့နိုင်ငံပါတီတွေကြားမှာတော့သဘောထားအမျိုးမျိုးရှိနေပါတယ်ပြည်သူ့ပါတီပြောခွင့်ရသူဦးကျော်လင်းကကော်မရှင်ကကျင်းပမဲ့ PR စနစ်ရွေးကောက်ပွဲနဲ့ပတ်သက်ပြီးတော့တေချာမသိရသေးဘူးလို့ပြောပါတယ်
။ဟိုရွေးကောက်ကော်မရှင်က PR တတ်မှတ်မယ်ဆိုတဲ့ဥစ္စာကပြောတာပဲဖြစ်တယ်လေ။တိတိကျကျကျွန်တော်တို့ကထုတ်ပြန်တာကြေညာတာမရှိသေးဘူးပေါ့တိချက်ပေါ့နော်။အဲနှိချက်က PR စနစ်ကျင်သုံးမယ်ပြောတယ်ပေါ့နော်။အဲ့ဒါပြောလို့ပဲ။ PR စနစ်ကျင်သုံးမယ်ဆိုရင်အဲဘယ်လွတ်တော်မှာကျင့်သုံးမယ်ဘယ်လွတ်တော်မှာမကျင့်သုံးဆိုရယ်တိတိကျမဖြတ်သေးဘူးနိုင်ငံရေးပါတီတွေတော့ဒီ PR စနစ်နဲ့ပတ်သက်ပြီးတော့ဟိုနိုင်ငံရေးပါတီအစုအဖွဲ့တွေနဲ့တိုက်တဲ့လူရှိတယ်မတိုက်တဲ့လူရှိတာတော့အစီတရားပဲ
ပြည်သူ့လွှတ်တော်ကုစလေဟောင်းလည်းဖြစ်နိုင်ငံရေးလ ీల ကဲခတ်သူတူလည်းဖြစ်တဲ့ဥဖေတန်းကတော့လာမယ့်ရွေးကောက်ပွဲကိုစစ်ကောင်စီအနေနဲ့မဖြစ်မနေကျင်းပနိုင်အောင်လို့ကြိုးပမ်းနိုင်တယ်လို့သုံးသပ်ပါတယ်အ
ဲစစ်ကောင်စီဘက်ကတော့မဖြစ်မနေလုပ်မှာပေါ့နော်ဘာလို့လဲဆိုတော့ ့ဒီချိန်မှာဟိုသူတို့ရွေးကောက်ပွဲလုပ်ရင်ဟာလာဒါကကျွတ်ကျွတ်လွတ်လွတ်သူတို့ဟိုအနိုင်ရမယ်ဆိုတော့သိကြတယ်ပေါ့ငိုတွေကလှုပ်လှုပ်ထဲမှာ25ရာခိုင်နှုန်းကယူပြီးသားဆိုတော့အခုခါမှာ NLD လိုအတိုက်ခံပါတီလည်းမရှိဘူးပါတီငယ်လေးတွေပဲရှိမှာပေါ့သူတို့လိုတလို့ကစားလို့ရတာပေါ့အပြိခိုင်ဖြိုးပါတီကတော့အဲ့မှာပြန်ပြီးတော့ခေါင်းထောင်လာမှာပေါ့လေ
မြန်မာနိုင်ငံတွင်းကအကြက်တဲတွေကိုထိန်းချုပ်နိုင်ပြီးတော့ရွေးကောက်ပွဲကိုစီစဉ်ထားတဲ့အချိန်လာမယ့်2023ခုနှစ်မှာပြုလုပ်ဖို့စီစဉ်ထားတယ်လို့ဗိုလ်ချုပ်မှုရှိမင်းအောင်လှိုင်ကပြီးခဲ့တဲ့ရုရှားခီးစင်မှာဒီရုရှားသတင်းဌာနတစ်ခုနဲ့မေးမြန်းခန်းအတွင်းပြောပါတယ်ညီငယ်ရေးရအောင်လှုပ်ဆောင်နေပြီးတော့ပြည်သူအလုံးရွေးကောက်ပွဲမှာပါဝင်နိုင်အောင်ကြိုးစားနေတယ်လို့စစ်ကောင်စီခေါင်းဆောင်ကပြောပါတယ်မြန်မာနိုင်ငံတွင်းအသေးစားနျူကလ িয়ার စွမ်းအင်စက်ရုံတစ်ခုကူညီတည်ဆောက်ပေးထိုင်ရေးအတွက်ရည်မှန်းထားတယ်လို့ရုရှားဆူရပိုင်ရူဆန်တမ်နျူကလ িয়ার စွမ်းအင်ကော်ပိုရေးရှင်းကထုတ်ပြန်ထားပါတယ်အသေးစားနျူကလ িয়ার ဒါဘီစစ်ဟုတ်တစ်ခုကိုရုရှားအကူအညီနဲ့နှစ်ပိုင်းအတွင်းမှာတည်ဆောက်သွားမယ်လို့စစ်ကောင်စီပြောခွင့်ရသူဗိုလ်ချုပ်စော်မင်းထွန်းကသတင်းစာရှင်းလင်းပွဲအတွင်းမှာလည်းပြောခဲ့ပါတယ်။မြန်မာဒီမိုကရေစီရဲ့တကြွလှုပ်ရှားသူ၄ဦးကိုကွပ်မြက်ခဲ့တဲ့ပုံမှာစစ်ကောင်စီကိုနိုင်ငံတကာကလည်းပြစ်တင်ရှုံချမှုတွေရှိနေတော့မှဂျပန်ကာဝေးဌာနသတင်းကြောင်းတွေမှာမြန်မာစစ်တပ်ကအရာရှိတွေကိုခေါ်ယူတင်နန်းပေးနေတာတွေရှင်းနှစ်ကစပြီးတော့နောက်ထပ်တင်နန်းခေါ်ယူတာတွေမလုပ်တော့ဘူးလို့ဂျပန်ကာဝေးဌာနကပြောပါတယ်။ဂျပန်မျိုးသားစစ်တပ်တန်းကြောင်းနဲ့ကာဝေးဌာနတချို့မှာလက်တလောတင်နန်းတက်နေစေမြန်မာစစ်တပ်တန်းသား7ယောက်ရှိနေပြီးတော့သူတို့ကိုတော့တင်နန်းပြီးတဲ့အထိဆက်ပြီးတော့လက်ခံထားမှာဖြစ်ပေမဲ့နောက်ထပ်တင်နန်းသားတက်လက်ခံမှုတွေကိုတော့ရပ်ဆိုင်မဲ့အကြောင်းဂျပန်ကာဝေးဌာနပြောခွင့်ရသူကပြောပါတယ်မြန်မာစစ်ကောင်စီဘက်ကတော့ကချင်လွတ်မြောက်ရေးအဖွဲ့ KIA နဲ့ PDF လက်နက်ကင်တွေကအရတားတွေကိုလူသားတိုင်းဖြစ်အတုံးချခဲ့ရကနေပြီးတော့တည်ဆုံခဲ့ရတာဖြစ်တယ်လို့စစ်ကောင်စီပြောခဲ့သူဗိုလ်ချုပ်စော်မင်းထွန်းကပြီးခဲ့တဲ့အင်္ဂါနေ့သတင်းစာရှင်းလင်းပွဲအတွင်းတုံ့ပြန်ပါတယ်အနာသိမ်းပြီးတဲ့နောက်ပိုင်းစစ်ကောင်စီအနေနဲ့နိုင်ငံတကာရဲ့တံခါးပိတ်ဆို့မှုတွေကိုရင်ဆိုင်နေရပြီးတော့ရုရှားနဲ့နှစ်နိုင်ငံကြားဆက်ဆံရေးကိုတော့အလေးထားပြီးတော့ဆောင်ရွက်နေတယ်လို့နိုင်ငံအကဲခတ်တွေကသုံးသပ်ပါတယ်။အခုတစ်ခါမှလည်းရုရှားငွေရူဘယ်ကိုမြန်မာနိုင်ငံကိုပေးချေစနစ်မှာအသုံးပြုနိုင်မှုဆောင်ရွက်နေတယ်လို့အသေးစားနျူကလ িয়ার စွမ်းအင်စက်ရုံမြန်မာနိုင်ငံမှာတည်ဆောက်ဖို့လည်းဆောင်ရွက်နေတယ်လို့သတင်းစာရှင်းလင်းပွဲအတွင်းအတိအကျပြောဆိုသွားပါတယ်။နိုင်ငံတွင်းအနာရှင်စန့်ညီရေးလှုပ်ရှားမှုတွေနဲ့လက်နက်ကန်ပိပခါတွေနေရာတချို့မှာဆက်ပြီးတော့ပြင်းထန်နေကြမှာပဲလာမယ့်နှစ်ထဲရွေးကောက်ပွဲကျင်းပနိုင်ဖို့ကိုလည်းစစ်ကောင်စီဘက်ကပြင်ဆင်ဆောင်နေတဲ့အကြောင်းဒီသတင်းပတ်ရဲ့သတင်းတော်မှတ်စုအစီအစဉ်ကနေပြီးတော့တင်ဆက်လိုက်ပါတယ်ကျွန်တော်တားညူပ
ါသတင်းတော်မှတ်စုကိုနားဆင်ကြကြရတာဖြစ်ပါတယ်ရှင်အခုတော့အပတ်စဉ်စီးပွားရေးအစီအစဉ်ကိုထုတ်လွှင့်မှာဖြစ်ပါတယ်ဆီယနာသိမ့်ပြီးတဲ့နောက်နိုင်ငံတကာရဲ့ဒဏ်ခတ်ပိတ်ဆို့မှုနဲ့ရင်ဆိုင်နေရတဲ့မြန်မာစစ်ကောင်စီဟာရုရှားဗဟိုဘဏ်ရဲ့မီးယာငွေပေးချေမှုစနစ်နဲ့ကတ်ကိုအသုံးပြုနိုင်ရေးဆွေးနွေးနေတယ်လို့ပြောပါတယ်။မြန်မာချက်ငွေနဲ့ရုရှားရူဘယ်ငွေကိုတိုက်ရိုက်ပေးချေနိုင်ရေးကိုလည်းစစ်ကောင်စီကမျှော်လင့်နေပါတယ်။တချိန်တည်းမှာပဲအမေရိကန်ရဲ့ဒဏ်ခတ်ပိတ်ဆို့မှုနောက်ပိုင်းရုရှားရဲ့မီးယာကတ်ငွေပေးချေမှုကိုနိုင်ငံတကာဘဏ်တချို့ကတော့ရပ်ဆိုင်နေကြပါတယ်။ဒီသတင်းပတ်ရဲ့စီးပွားရေးအစီအစဉ်ပါရှင်။ယူကရိန်းရဲ့ခရိုင်းမီးယားဒေသကိုရုရှားတို့သိမ်းပိုက်ပြီးနောက်ပိုင်းအနောက်နိုင်ငံတွေရဲ့တန်းခတ်ပိတ်ဆို့မှုကိုရှောက်ရှားနိုင်ရေး2015ခုနှစ်အတွင်းမှာရုရှားကမီးယားငွေပေးချေမှုစနစ်ကိုတည်ဆောက်ခဲ့တာပါ။အမေရိကန်ရဲ့ငွေပေးချေမှုလုပ်ငန်းကြီးတွေဖြစ်တဲ့ Visa နဲ့ Mastercard လုပ်ငန်းတို့ကရုရှားနိုင်ငံတွင်လုပ်ငန်းတွေကိုရပ်ဆိုင်ခဲ့ကြတဲ့ဒီနှစ်အတွင်းမှာပဲရုရှားရဲ့ငွေပေးချေစနစ်မီးယားဘဏ်ကတ်ကပို့ပြီးတော့အရေးပါလာပါတယ်။ကျူဘာ၊တောင်ကိုရီးယား၊တူရကီ၊ဗီယက်နမ်နဲ့အရင်ဆိုဗီယက်ဟောင်းနိုင်ငံတချို့မှာမီးယားဘဏ်ကတ်နဲ့ငွေပေးချေမှုကိုလက်ခံကြပါတယ်။ယူကရိန်းကျူးကျော်စစ်မှာရုရှားဆိုရဘက်ကတာဝန်ယူမှုတာဝန်ခံမှုအတွက်ဆိုပြီးစက်တင်ဘာလ15ရက်နေ့ကြာသပတေးနေ့မှာအမေရိကန်ကရုရှားဗဟိုဘဏ်အမျိုးသားငွေပေးချေမှုစနစ် NSKP ရဲ့အမှုဆောင်အရာရှိချုပ်ကိုဒဏ်ခတ်ပိတ်ဆို့ပါတယ်။ NSPK ကရုရှားရဲ့မီးယားငွေပေးချေမှုစနစ်ကိုဆောင်ရွက်နေတာဖြစ်ပါတယ်။ရုရှားအစိုးရအပေါ်ဗန္နာရေးအရာဒဏ်ခတ်ပိတ်ဆို့မှုတွေကိုကျော်လွှားနိုင်အောင်ကူညီပေးနေတယ်လို့ဆွဆွဲပြီးလူပုဂ္ဂိုလ်တွေနဲ့လုပ်ငန်းကြီးတွေကိုအမေရိကန်ဘက်ကဒဏ်ခတ်ပိတ်ဆို့မှုသစ်တွေထပ်မံချမှတ်ပြီးနောက်နေ့စက်တင်ဘာလ16ရက်နေ့တောက်ချနေမှာတော့ရုရှားဗဟိုဘဏ်ကသူ့ရဲ့မီးယားဘဏ်ကတ်ကိုလက်ခံတဲ့နိုင်ငံတွေဆက်လက်တိုးချဲ့မယ်အကြောင်းအခိုင်အမာပြောဆိုခဲ့ပါတယ်။စက်တင်ဘာလ20ရက်နေ့အင်ကာနီမှာတော့မြန်မာစစ်ကောင်စီပြောခွင့်ရဗိုလ်ချုပ်ဇော်မင်းထွန်းကမြန်မာနိုင်ငံမှာရုရှားရဲ့မီးယားဘဏ်ကတ်သုံးနိုင်ရေးဆွေးနွေးနေကြောင်းသတင်းစာရှင်းလင်းပွဲမှာပြောပါတယ
်။အမယာကတ်ကိုကျွန်တော်တို့လင်းမြသောအသုံးပြုနိုင်ရေးအတွက်ရုရှား
တာငွေကြီးအဖွဲ့အစည်းတွေကကူညီဆောင်ရွက်ပေးသွားမှာဖြစ်ပြီးရုရှားနိုင်ငံရဲ့ MRK ကိုမြန်မာနိုင်ငံရဲ့ငွေပေးချေမှုစနစ်မှာအသုံးပြုနိုင်ရေးအတွက်ဆွေးနွေးလျက်ရှိပါတယ်
အမေရိကန်ရဲ့ဒဏ်ခတ်ပိတ်ဆို့မှုထွက်ပေါ်လာပြီးနောက်ရက်ပိုင်းအကြာစက်တင်ဘာလ19ရက်နေ့တနင်္လာနေ့မှာတော့တူရကီရဲ့ Isbank နဲ့ Denizbank တို့ကရုရှားရဲ့မီယာကတ်ငွေပေးချေမှုကိုအသုံးပြုတာရပ်ဆိုင်ပါတယ်။ရုရှားရဲ့မီယာကတ်ကိုအသုံးပြုနေတဲ့တူရကီဘဏ်5ခုထဲမှာဘဏ်2ခုကရပ်ဆိုင်တာဖြစ်ပါတယ်။ရုရှားရဲ့မီယာငွေပေးချေမှုစနစ်ကိုရပ်ဆိုင်ပြီးအမေရိကန်ဘဏ္ဍာရေးဝန်ကြီးဌာနရဲ့ဒဏ်ခတ်ပိတ်ဆို့မှုတစ်ကိုသုံးသပ်နေကြောင်းနိုင်ငံနဲ့နိုင်ငံတကာဥပဒေတွေစီးမျဉ်းစည်းကမ်းတွေနဲ့စီးပွားရေးဆိုင်ရာကျင့်ဝတ်တွေကိုလိုက်နာဆောင်ရွက်လိုကြောင်းလဲတူရကီရဲ့ Isbank ကပြောဆိုထားပါတယ်။ရုရှားရဲ့ငွေပေးချေမှုစနစ်မီယာအသုံးပြုနေတဲ့နိုင်ငံတချို့အနေနဲ့အသုံးပြုတာကိုရပ်ဖို့အမေရိကန်ကဖိအားပေးနေတဲ့အချိန်မှာပဲစက်တင်ဘာလ23ရက်နေ့မှာဥစဘက်ကစ္စတန်နိုင်ငံကရုရှားရဲ့မီယာငွေပေးချေမှုစနစ်ကိုရပ်ဆိုင်ခဲ့ပါတယ်စစ်ကောင်စီပြောခွင့်ရဗိုလ်ချုပ်စောမင်းထွန်းကတော့ရုရှားရဲ့မီယာကတ်အသုံးပြုခွင့်အတွက်အမြန်ဆုံးဆောင်ရွက်မယ်လို့ပြောဆိုထားပါတယ
်ကျွန်တော်တို့လာမယ့်နိုဝင်ဘာလမှာတတိယအကြိမ်ရုရှားမြန်မာအစိုးရအချင်းချင်းပုံတော်ရေးနဲ့စီးပွားရေးပူးပေါင်းဆောင်ရွက်မှုကော်မရှင်အစည်းအဝေးရှိပါတယ်အဲ့ဒီအစည်းအဝေးမတိုင်ခင်မှာရုရှားနိုင်ငံဘူဘန်ငွေကြေးဆိုင်ရာစာတိုဘုတ်စ်နဲ့ SBFS စတဲ့ရုရှားနိုင်ငံရဲ့ MIR ကတ်3ဆွေးနိုင်ရေးအတွက်အများဆုံးကျွန်တို့ချိတ်ဆက်ဆောင်ရွက်သွားမှာဖြစ်ပါတယ်။အဲ့ဒီအချိန်မှာရူဘယ်နဲ့ကြက်ဓာတ်ရိုက်ပေးချေမှုများပြုလုပ်နိုင်မယ်လို့မျှော်လင့်ပါတယ်
။ရုရှားရူဘယ်ငွေကြေးနဲ့ကြက်ငွေဓာတ်ရိုက်ပေးချေရေးအတွက်မြန်မာဘဏ်တွေဘက်ကအဆင်သင့်ရှိနေဖို့ကိုလည်းစစ်ကောင်စီပြောခွင့်ရကတိုက်တွန်းပါတယ်
။ဒီလိုဓာတ်ရိုက်ပေးချေမှုပြုလုပ်နိုင်ရန်အတွက်မြန်မာနိုင်ငံရှိဘဏ်တွေနဲ့ဖြင့်ရုရှားဘဏ်တွေမှာဒါအကောင့်တွေဖွင့်လှစ်ဖို့နဲ့ SBFS အသုံးပြုရရေးပါလာမှာဖြစ်ပါတယ်ရူဘယ်နဲ့ကြက်ဓာတ်ရိုက်ပေးချေရမှာဘဏ်ရဲ့လုံခြုံရေးစနစ်နဲ့ဒီပညာတည်ထင်အချက်လက်စနစ်တွေကိုအသိအနေထားကျွန်တော်ရှိရမှာဖြစ်ပါတယ
်စစ်ကောင်စီမျှော်လင့်ထားတဲ့အတိုင်းမြန်မာကြက်ငွေနဲ့ရုရှားရူဘယ်ငွေကြေးဓာတ်ရိုက်ပေးချေနိုင်ရေးဆိုတဲ့အပေါ်မှာတော့စီးပွားရေးပညာရှင်ဦးစိန်ထေးက
ကြက်ကနေတော့ကြက်ကနေရူဘယ်ကိုဓာတ်လိုက်လက်ခံမှုဆိုတာကမြန်မာကြက်ကဘယ်သူကအများဆုံးရုရှားဘယ်နဲ့သွားတုံပါလဲအဲ့ဒါအခက်အခဲတစ်ခု
စိုက်ပျိုးထုတ်ကုန်အဓိကပြပတင်ပို့တဲ့မြန်မာနိုင်ငံအနေနဲ့ရုရှားကိုပေါင်းစံအနေငယ်တင်ပို့ဘူးတာကလွဲလို့ကြီးကြီးမားမားတရားဝင်ကုန်သွယ်မှုသိမ့်မရှိဘူးလို့လဲပြည်ရင်းလုပ်ငန်းရှင်တချို့ကပြောကြပါတယ်ရုရှားဟာကမ္ဘာမှာဆက်နရိတ်ခါထုတ်လုပ်မှုထိတ်တန့်နိုင်ငံတစ်ခုဖြစ်ပါတယ်စစ်ကောင်စီဘက်ကတော့ရုရှားထံကလောင်စာဆီဝယ်ယူနိုင်ရေးပြင်ဆင်နေကြောင်းပြီးခဲ့တဲ့လတွေအတွင်းကပြောပါတယ်စီးပွားရေးပညာရှင်ဦးစိန်ထေးကတော့အခုလိုသုံးသပ်ပါတယ
်။ဒီဝဲမယ်။ဒီဝဲရရှာရဝဲတဲ့စီကိုကျွန်တော်တို့ကပေးချေတဲ့အခါမှာဒီငွေကကျွန်တော်တို့ငွေအင်တာနက်ချင်းသုံးငွေမှမဟုတ်တာကိုအဲ့ဒါကနံပါတ်၁ခက်ခဲ။ဒါကြောင့်သူကကျွန်တော်တို့ဖြစ်နိုင်တဲ့အမှန်ကြီးတာတော့သူ့ကိုရလာတဲ့နိုင်ငံညာငွေရဒေါ်လာနဲ့ရမယ်။ရလာအဲ့ဒေါ်လာငွေကိုသူကရရှာကိုပြန်ကွန်ဗတ်လုပ်ပေးရမယ်။ဒါတလိုက်တနည်းပေါ့။နောက်ဒေါ်လာမဟုတ်တဲ့ဟာရှိနေတယ်ဗျာ။တရုတ်ယန်ငွေပေါ့။နောက်တရုတ်ယန်ငွေကတရုတ်နဲ့သူကုန်သွယ်တာကိုကျွန်တော်ကမာကအဲ့ဒီဟာကိုလည်းဟိုမှာတစ်ဆင့်ပြန်လို့တာမျိုးတော့ဖြစ်နိုင်တ
ယ်မြန်မာနိုင်ငံမှာတော့လက်ရှိဘဏ်အငွေပြန်ထုတ်နိုင်ရေးနဲ့မိုဘိုင်းငွေလွှဲတွေမှာပါအခက်တွေ့နေကြပါတယ်စီးပွားရေးသမားတို့က VOA ကိုအခုလိုပြောပြပါတယ
်အော်အခုကကျွန်တော်ပတ်စံပြန်ရဖို့ကျွန်တော်ကစာတင်ရဘဏ်ကိုခောက်ခောက်ခါခါသွားရအဆင်မပြေဘူးဗျကျွန်တော်တို့တို့ကတော့
ကဘာတလွားခီးသွားချတဲ့ရုရှားတွေငွေကြေးအခက်ခဲကိုဖြေလျှော့ပေးနိုင်တဲ့မီယာဘဏ်ကစနစ်ကိုရုရှားနိုင်ငံဘက်ကတော့ကဘာတလွားမှာလက်ခံဖို့လိုလားနေတာဖြစ်ပါတယ်။ကပ်ပြားထုတ်လုပ်တဲ့ကုမ္ပဏီရဲ့စည်းင်းတွေအရပြီးခဲ့တဲ့9နှစ်တာအတွင်းမီယာကတ်တန်တရာကျော်ထုတ်ထားပြီးဒါဟာဆိုရင်ရုရှားလူဦးရေရဲ့ထက်ဝက်ကျော်မှာကတ်တွေရှိနေတဲ့သဘောလည်းဖြစ်ပါတယ်ရှင်။ပါစင်စီးပွားရေးအစီအစဉ်ကိုနားဆင်ခဲ့ကြတာဖြစ်ပါတယ်ရှင်အခုတော့ဘလော့ဂါတွေပြောသမျှအစီအစဉ်ကိုထုတ်လွှင့်ပါမယ်ဒိမတ်နိုင်ငံကိုပေဟေဂင်မြို့တော်မှာကျင်းပခဲ့တဲ့ဤပညာပြပွဲတစ်ခုမှာယူကရိန်းနိုင်ငံကတက်သစ္စာဤပညာကုမ္ပဏီတွေကသူတို့ရဲ့ဖန်တီးမှုသစ်တွေကိုလာရောက်ပြသခဲ့ကြပါတယ်ကျူးကျော်စစ်ကိုခုခံနေရတဲ့နိုင်ငံဖြစ်ပေမဲ့ယူကရိန်းကဤပညာလုပ်ငန်းတွေအနေနဲ့ဆက်လက်ကြိုးစားဖန်တီးနေကြတယ်ဆိုတာကိုပြသခဲ့ကြတာပါAP သတင်းကိုအခြေခံပြီးမတ်စုမြတ်မွန်ကဘလော့ဂါတွေပြောသမျှစီစဉ်မှာတင်ပြထားပါတယ်ရှင် ဒိန်းမတ်နိုင်ငံကိုပင်ဟေဂန်မြို့တော်မှာတက်ဘာဘီကျူးဆိုတဲ့နည်းပညာပိုင်းဆိုင်ရာကုန်စည်ပြပွဲတစ်ခုကိုစက်တင်ဘာဒုတိယပတ်ထဲမှာကျင်းပခဲ့ပါတယ်စကန်ဒီနေးဗီးယားဒေသရင်းကနည်းပညာလုပ်ငန်းတွေစုစည်းထားတဲ့အကြီးအကျယ်ဆုံးနည်းပညာပြပွဲကြီးတစ်ခုဖြစ်ပါတယ်နည်းပညာပိုင်းစိတ်ဝင်စားသူတွေကနေစွန့်ဦးတီထွင်သူတွေအထိပရိသတ်6500ကျော်တက်ရောက်တဲ့ပြပွဲမှာယူကရိန်းနိုင်ငံကနည်းပညာလုပ်ငန်းတွေလည်းထူးထူးခြားခြားပါဝင်ပြသခဲ့ကြပါတယ်ရုရှားရဲ့ကျူးကျော်စစ်ပွဲနဲ့ရင်ဆိုင်နေရတဲ့ယူကရိန်းနိုင်ငံမှာနည်းပညာလုပ်ငန်းတွေအနေနဲ့ဖန်တီးမှုတွေကိုမရလိုက်ဘူးဆိုတာပြသနိုင်တဲ့အခွင့်အလမ်းဖြစ်တယ်လို့ပြပွဲမှာပါဝင်သူတွေကပြောပါတယ
် We just want to do the best and we are want to present Ukraine in the international area to
ကျမတို့အကောင်းဆုံးတွေဖြစ်အောင်လည်းလုပ်ချင်ပါတယ်နိုင်ငံတကာကလည်းယူကရိန်းဆိုရင်နေရာစိုက်ပျိုးရေးတွေပဲရှိတဲ့နိုင်ငံမဟုတ်ဘူးဆိုတာပြောပြချင်ပါတယ်ယူကရိန်းဆိုရင်ရှာရှန်ကိုလို့ကလရှ်ကိုလို့ပဲရှိတာမဟုတ်ဘူးယူကရိန်းဟာ IT လုပ်ငန်းကြီးတိုးတက်တဲ့နိုင်ငံဖြစ်တယ်နည်းပညာပိုင်းတိုးတက်အောင်လုပ်နိုင်တယ်ဆိုတာကျမတို့ကဘာကိုပြနိုင်ပါတယ
်အခုလိုယူကရိန်းနည်းပညာကုမ္ပဏီတွေဒဲမတ်နိုင်ငံကပြပွဲမှာပါဝင်ပြသနိုင်ဖို့အတွက် Ukrainian Startup Fund ဆိုတဲ့အဖွဲ့ကစီစဉ်ပေးထားတာဖြစ်ပါတယ် Ukraine IT လုပ်ငန်းပေါင်း60လောက်ပြပွဲမှာပါဝင်နိုင်ဖို့အတွက်လျှောက်ထားခဲ့ကြတယ်လို့ပြောပါတယ်စစ်ဖြစ်နေတဲ့နိုင်ငံမှာတချို့နည်းပညာလုပ်ငန်းတွေကနိုင်ငံအတွက်လိုအပ်နေတဲ့ပရာဟိတအကူအညီပေးတဲ့လုပ်ငန်းတွေနိုင်ငံရေးလှုပ်ရှားမှုတွေအတွက်အထောက်အကူဖြစ်မဲ့ mobile app တွေကိုတီထွင်ထားကြပါတယ
် This is the profile of every volunteer. You have your vote weight, you have your awards.
ယူကရိန်းအရှေ့ပိုင်းခီးဖ်မြို့မှာအခြေစိုက်တည်ထောင်ထားတဲ့သူတို့ရဲ့နည်းပညာကုမ္ပဏီကိုကျူးကျော်စစ်ဆေးချိန်မှာနိုင်ငံအနောက်ပိုင်းကိုရွှေ့ပြောင်းခဲ့ပါတယ်ပရာဟိတလုပ်ငန်းတွေမှာပါဝင်ကူညီခြင်းတွေအတွက် mobile app ကိုသူကဖန်တီးထားတာဖြစ်ပါတယ်
It is for better communication between non-profits management and
NGO တွေစီမံခန့်ခွဲသူတွေနဲ့သူတို့ကိုပံ့ပိုးနေကြတဲ့သူတွေနောက်နိုင်ငံရေးလှုပ်ရှားသူတွေစော်အော်စည်းရုံးနေကြတဲ့သူတွေကြားမှာပို့ပြီးတော့ကောင်းမွန်တဲ့ဆက်သွယ်ရေးရနိုင်ဖို့ဖြစ်ပါတယ် Pride ကူညီပေးနေကြတဲ့သူတွေပံ့ပိုးကူညီပေးနေကြသူတွေတယောက်ချင်းအနေနဲ့သူတို့ကူညီပေးနေတဲ့အဖွဲ့အစည်းကိုသူတို့ကိုယ်တိုင်တည်ဆောက်ထားတယ်ဆိုတာမျိုးခံစားချက်မျိုးရရှိချင်ပါတယ်နိုင်ငံရေးအဖွဲ့အစည်းတွေနဲ့ NGO အဖွဲ့တွေကြားအပြန်အလှန်ထိတွေ့မှုရှိနေဖို့နဲ့အကူအညီပေးနေတဲ့သူတွေကိုအချိန်ကြာနိုင်သမျှကြာကြာအကူအညီဆက်ပေးနိုင်ကြဖို့ဖြစ်ပါတယ
်စစ်ပွဲဖြစ်နေပေမဲ့ဖန်တီးမှုဘက်ပိုင်းကိုပို့ပြီးအာရုံနှစ်လိုက်တဲ့အတွက်သူ့ရဲ့စိတ်ကိုပို့ပြီးတည်ငြိမ်စေခဲ့တယ်လို့လည်းပြောပါတယ
် It is very exciting and it is hard and on the other hand it keeps me you know alive because
ဆင်းရဲမှုကတော့တိတ်လဲခတ်ခဲ့ပါတယ်တစ်ခါကကြတော့လေဒါတွေလှုပ်လို့ကျမတို့ဆက်ပြီးတော့ရှင်သန်နေတာပါစစ်ပွဲကြောင့်ဖြစ်နေတဲ့အခြေအနေကြားမှာပိုပြီးတည်ငြိမ်မှုရှိလာတယ်လို့ခံစားရတဲ့အတွက်အများကြီးထောက်ကူဖြစ်ပါတယ်။ဒီမိုကရေစီအတွက်တိုက်ပွဲဝင်သင့်တယ်ဆိုတာကိုယူကရိန်းကဥပမာကောက်အဖြစ်ပြနေတယ်လို့ထင်ပါတယ်
။ကိုပင်ဟေဂန်မြို့တော်မှာလုပ်ခဲ့တဲ့ Tech Barbecue ဆိုတဲ့နည်းပညာပြပွဲမှာသူ့အပါအဝင်ယူကရိန်းကတက်တက်ဆာနည်းပညာကုမ္ပဏီ၈ခုပါဝင်ပြသခဲ့တာပါ။ယူကရိန်းမှာအရွယ်ရောက်ပြီးအမျိုးသားအများစုကရှေ့တန်းဆင်းမြက်နေပြင်တွေရောက်နေချိန်မှာအမျိုးသမီးတွေကလည်းသူတို့တက်ကြွတဲ့ဘက်ကနေစူးစမ်းနေကြတာဖြစ်ပါတယ်
။ Now only women have possibility to share information in the international
နိုင်ငံတကာကုန်စည်ပြပွဲတွေညီလာခံတွေမှာအချက်လက်တွေမျှဝေတာကိုအခုလောလောဆယ်တော့အမျိုးသမီးတွေကပဲလုပ်နိုင်ကြပါတယ်။အဲဒါကြောင့်ကျမတို့အတက်နိုင်ဆုံးစူးစမ်းလုပ်နေကြပါတယ်။ Ukraine လူမျိုးတိုင်းကိုနီးကိုဟန်နဲ့ရှေ့တန်းထွက်နေကြတာပါ။အခုကလည်းကျမတို့ရှေ့တန်းထွက်နေတာဖြစ်ပါတယ
်။ Keep မြို့တော်မှာအခြေဆိုင်တဲ့သူရဲ့ကုမ္ပဏီတီထွင်ထားတဲ့ app ကကျောင်းသားတွေကို TikTok ပုံစံမျိုးသင်ချာသင်ပေးနေတာဖြစ်ပါတယ်။ Ukraine စစ်ပွဲစတင်တဲ့ကသူတို့ရဲ့ app ကိုအခမဲ့သုံးခွင့်ပြုခဲ့ပြီးကျောင်းသားပေါင်း 16,000 ထက်မနည်းသူတို့သင်ချာသင်ပေးတဲ့ app ကိုအသုံးပြုနေကြတယ်လို့ပြောပါတယ်။အခုလိုနိုင်ငံတကာနည်းပညာပြပွဲကြီးမှာလာရောက်ပြသတဲ့တက်တဆာကုမ္ပဏီတွေအနေနဲ့သူတို့ကုမ္ပဏီတွေအတွက်ငွေချေးရင်းနှီးမြှုပ်နှံမဲ့သူကိုအထူးကမျှော်လင့်ကြပါတယ်။ယူကရိန်းလုပ်ငန်းတွေအတွက်လက်ရှိအကြီးအမားဆုံးစိန်ခေါ်မှုကရင်းနှီးမြှုပ်နှံမဲ့သူဖြစ်ပါတယ်။စစ်ပွဲကြောင့်အခြေအနေမတည်ငြိမ်ပေမဲ့ယူကရိန်း IT ကုမ္ပဏီတွေအနေနဲ့တီထွင်ဖန်တီးနိုင်စွမ်းရှိပါတယ်လို့ယူကရိန်းမှာစွန့်ဦးတီထွင်မှုတွေတိုးတက်လာစေရေးဆောင်ရွက်နေတဲ့ Startup Ukraine လုပ်ငန်းတည်ထောင်သူကပြောပါတယ်
။I always saying that if you can make business in Ukraine you can make it around the world now for sure because in
Ukraine ma si boy lou nai yin kaba be niya ma ma su lou nai ne lo chima a mye pyo li shi ba de aku po raw ma te cha ba de myin ya de chin ni ri an ni ri cha ma Ukraine lu myu ri lou nai ja ba de chima ro ko nai ngan ko ke tin mo tat ti shi ja de ko nai ngan twe tat ti shi shi yet ti ja de si boy lou ngan ni phan ti nai ja de lo pyo chin ma de ဒုက္ခသည်တွေအနေနဲ့တခြားနိုင်ငံတွေမှာရောက်နေပေမဲ့ စပွဲရှင်ကျန်းတိုက်လုပ်တွေအစားသူတို့တက်ကြွတဲ့ပညာနဲ့စီးပွားရေးလုပ်ငန်းတွေဖန်တီးဖို့အသင့်ရှိနေပါတယ
်စစ်ပွဲဖြစ်နေတဲ့ယူကရိန်းနိုင်ငံအတွက်နိုင်ငံတကာထောက်ပံ့မှုအားလုံးကလောလောဆယ်မှာတော့စစ်ပွဲစရိတ်ထဲကိုပဲတန်းသွားနေတာဖြစ်ပါတယ်ရုရှားနဲ့စစ်ပွဲအဆုံးသတ်သွားရင်စစ်တပ်ခံထားရတဲ့ယူကရိန်းပြန်လည်တည်ထောင်ရေးအတွက်ဒေါ်လာဘီလီယံ850သုံးဆွဲမယ်လို့ယူကရိန်းဝန်ကြီးချုပ်ကတော့အစီအစဉ်ချထားပါတယ်အဲ့ဒီအခြေအနေမရောက်ခင်မှာတော့ယူကရိန်းဤပညာလုပ်ငန်းတွေကတပ်ဆွမ်းသမျှဖန်တီးမှုတွေကိုဆက်ပြီးတော့လုပ်နေကြပါတယ်ရှင်ကျွန်မဆူမြတ်ပါပ
ါမဆူမြတ်မအပတ်စဉ်စီစဉ်တင်ဆက်နေတဲ့ဘလော့ဂါတွေပြောသမျှကိုနားဆင်ခဲ့ကြတာဖြစ်ပါတယ်ရှင် VOE မြန်မာပိုင်းစီစဉ်ကထုတ်လွှင့်ပေးနေတဲ့အပတ်စဉ်ခဏတွေသတင်းနဲ့သတင်းဆောင်ပါတွေရုပ်သံအစီအစဉ်တွေTV သတင်းဆောင်ပါတွေကိုတော့ကျမတို့ရဲ့ website စာမျက်နှာဖြစ်တဲ့ bami.voanews.com မှာလည်းလာရောက်ကြည့်ရှုနားဆင်နိုင်ကြပါတယ်ရှင်။အခုတော့သတင်းဖတ်ဆင်ခဏတစ်ခုဖြစ်တဲ့သက်တမ်းရောင်သတင်းလှအစီအစဉ်ကိုနားဆင်ကြရအောင်ပါ။ကိုရီးယားနိုင်ငံက K-pop အဖွဲ့ Blackpink ကဒီလမှာတီးဗီဒီယိုနဲ့တီးတပြအသစ်ထွက်ပါတယ်။ကမ္ဘာကျော်ဟောလီဝုဒ်ဆန်ပုတ်ကြီးဒီနေ့နှစ်တရာပြည့်အထိတ်အမှတ်စီးပြန်သုံးနေကြပါတယ်ဒီလိုထင်ပေါ်ကျော်ကြားသူတွေနဲ့အမှုပညာလောကကသတင်းတွေကိုမိုက်အေးတနာကျော်ကတက်တန်ရောင်သတင်းလွှာအစီအစဉ်မှာတင်ပြထားပါတယ်ရှင
်မင်္ဂလာပါရှင်အားလုံးစိတ်လက်ပြေရှင်ပေါ်ပါကြပါစေကမ္ဘာယဉ်ကျေးမှုရည်စည်းမှာခေတ်စားနေတာတွေထင်ပေါ်ကျော်ကြားသူတွေနဲ့အမှုပညာလောကကသတင်းတူတူတွေကိုတက်တန်ရောင်သတင်းမှမှာပြောပြပေးသွားပါမယ်။ကျမအေးသနာကျော်ပါ။တန်ကိုရီးယားကကမ္ဘာကျော်အောင်မြင်တဲ့ K-pop အမျိုးသမီးလေးတွေအဖွဲ့ Blackpink အဖွဲ့ဟာစက်တင်ဘာလ16ရက်နေ့တောက်ကြနေကတော့ shutdown ဆိုတဲ့တေးသချင်းဗီဒီယိုထုတ်လိုက်ပါတယ်။ဒီနေ့ထဲမှာပဲသူတို့ရဲ့ဒေးတက်ပြ Bond Pink ကိုထုတ်လိုက်ပြီးတော့သူတို့ရဲ့တေးတက်ပြအသင်းမှာက Hip Hop Retro Pop Ballad ဒီလိုမျိုးသချင်းအမျိုးအစားပေါင်းစုံပါဝင်ပါတယ်။သူတို့အဲ့ဒီတေးတက်ပြတွေက Pink Venom ဆိုတဲ့တေးသချင်းကိုအောက်ကလမှာပထမဆုံးထုတ်လိုက်တော့အခုထိဆိုရင်အဲ့ဒီသချင်းကို YouTube Video စာမျက်နှာမှာကြည့်ရှုသူပေါင်းတန်း330ကျော်ပါပြီ။ Blackpink အဖွဲ့ဟာအောက်တိုဘာလမှာဆိုးမျိုးတော်မှာသူတို့ရဲ့ကမ္ဘာလှည့်အဖျော်ဖြေပွဲကိုစတင်မှာဖြစ်ပြီးတော့2023ဇွန်လအထိအနည်းဆုံးကမ္ဘာမျိုးပေါင်း26မျိုးကိုတွားရောက်ပြီးဖျော်ဖြေပါမယ်။မြောက်အမေရိက၊ဥရောပ၊အာရှဒီလိုမျိုးကမ္ဘာနေရာစုံကပြည်သက်ပေါင်းတသန်းခွဲလောက်သူတို့ရဲ့ဖျော်ဖြေပွဲကိုလာရောက်ကြည့်ရှုကြမယ်လို့သူတို့ကိုကြိုးစားပြုတဲ့ YG Entertainment ကဖြစ်ပါတယ်။ကမ္ဘာကျော် Hollywood ရုပ်ရှင်လုပ်ငန်းကြီးရဲ့အမှတ်အသား Hollywood ဆိုတဲ့စလုံးပေါင်းစိုင်းပုံကြီးကိုဒီနေ့နှစ်တရာပြည့်အထိတ်အမှတ်ဖြစ်နေဆေးပြန်တုံနေကြပါတယ်။အင်္ဂလိပ်အခရာစလုံးကိုလုံးမှာစာတန်းကြီးကိုလွန်ခဲ့တဲ့10နှစ်ကတခါဆေးတုပ်ထားတာပါဒီလိုမျိုးဆယ်စုနှစ်တခုတိုင်းလောက်မှာဆေးပြန်တုပ်ပေးရပါတယ်လူတွေမသိရကအဲ့ဒီစလုံးကြီးတွေနာသွားရင်စလုံးကြီးတစ်လုံးတစ်လုံး55ဘီမြင့်ပြီးတော့ဒါ့အပြင်အဲ့ဒီစလုံးကြီးတွေကမြေကြီးနဲ့ဆယ်ဘီ15ဘီလောက်ကွာနေသေးတာရှိပါတယ်ဒီတော့တချို့စလုံးတွေကလေထဲမှာအမြင့်ပေ60လောက်ထိရောက်နေတာပါလို့ဒီစလုံးကြီးတွေကိုစောင့်ရှောက်ရတဲ့အဖွဲ့ရဲ့ဥက္ကဋ္ဌ Jeff Serinan ကအရှင်းပြပါတယ
် People don't realize that you know when you're standing at the sign each letter is 45 feet high the length of each letter
ဒီစလုံးကြီးတွေကိုဆေးပြန်တုံးနေတဲ့နေရာမှာဆေးခါလမ်းပေါင်း400 300ပြီးတော့တန်ကြီးမတက်အောင်အောက်ကနေပြီးတော့အထူးစီမံထားတဲ့ဆေးတမျိုးအရင်တုံးရပါတယ်ဒီနေ့ကိုလူ9ယောက်နေတိုင်းစလုံးနှလုံးစီကိုဆေးတုံးနေကြတာပါတုတ်ဆေးကိုတော့ American တုတ်ဆေးထုတ်ကုမ္ပဏီ Sherwin Williams ဆေးကိုတုံးထားပါတယ်။ဒီဆေးကအရောင်ကိုလည်းပုံပြန်စီလို့နေရောင်တန်ကိုလည်းပို့ပြီးတော့ခံနိုင်ပါတယ်။ပြီးတော့မိုးရံကိုပါခံနိုင်တဲ့အမျိုးအစားဖြစ်ပါတယ်။ဒီဆေးထုတ်တဲ့လုပ်ငန်းတွေကို September 19ရက်နေ့တနင်္လာနေ့ကနေစတင်ပြီးတော့အဲ့ဒီနေရာကိုအရောက်လိုအပ်တဲ့ပစ္စည်းကိရိယာတွေကိုတဲဖို့လမ်းမရှိမှတ်ပြီးတော့အနေရကြီးတဲ့အမြင့်တွေကိုလည်းတက်ပြီးတော့တဲရတာပါ။အကုန်လုံးနဲ့ကြီးမတဲရတာဖြစ်ပါတယ်။လမ်းမရှိတဲ့တောင်ပေးဆောင်မှာဆိုတော့မြေကြီးကလည်းနင်းရင်ပြိုပြောကြတယ်လို့ကျိုးနယ်ဆိုင်ပြီးတော့အရောက်သွားရပါတယ်။ဒါကြောင့်မလို့ဆေးတုပ်ဖို့ညှန်းစင်ရတာတော့မှတရက်နဲ့မပြီးပါဘူး။ဒီဟောလိဝုဒ်ဆိုင်တွေတည်ရှိတဲ့ကယ်လီဖိုးနီးယားပြည်နယ်တောင်ပိုင်းကမိုးမကြီးပေမဲ့လေနေရောင်ကပြင်ပြီးလေကထက်ပါတယ်။ဆယ်နှစ်တစ်ခါမှဆေးတုပ်တာမလို့လဲတန်ကြီးတွေကတက်နေပြီးတော့တန်ကြီးတွေချွတ်ရတာတလုတ်ဖြစ်ပါတယ်။ဒါမြင့်လေဒီလိုလက်ဝင်ပြီးတော့ခက်ခက်ခဲဆေးတုပ်ရတာကြုံတော့ကြုံခဲ့မလို့ရုပ်မြင်တန်ကြားသတင်းတွေမှာပါတာသိကြပါတယ
် Very special this is a Hollywood sign my wife is checking me out the whole day on TV so
ဆေးတုပ်သမား Xavier Perez ဖြစ်ပါတယ်သူဆေးတုပ်တဲ့ပုံ TV သတင်းမှာပါမှာမလို့သူ့ရဲ့မိသားစုကအိမ်ကနေသတင်းကိုစောင့်ကြည့်နေပါတယ်တဲ့ဒီ Hollywood ဆိုတဲ့စာတန်းကြီးကငကိုမူလက Hollywood Land ဖြစ်ပါတယ်
Hollywood မြေလိုတိုင်းရိုက်အတိတ်ပဲရပါတယ်။အဲကောင်မြင့်မှာတိဆောက်ထားတဲ့အင်အားစီမံကိန်းကိုပြောတာဖြစ်ပြီး1923ဒီဇင်ဘာမှာစတာပါ။အခုဆေးသုံးနေတာကတော့နိုဝင်ဘာလ15ရက်နေ့ထိဖြစ်ပါလိမ့်မယ်။သူတို့ဆေးသုံးနေတဲ့ပုံကိုတိုင်းရိုက်ထုတ်လွှင့်ပြသတာချိန်ချင်ကြရဲဆိုရင်တော့ web စာမျက်နှာ hollywoodsign.org ဆိုတဲ့ website လိမ့်စာမှာကြည့်ရှုနိုင်ပါတယ်ရှင်။Took my crew to Japan, partied like Kardashians. Took my besties to LA, where the girls like to play. We put our hoodies on in Philly, where we started acting silly. Then we headed out to China, Taylor said that's where we find us. ဒီတက်တဲ့ရောင်းတွင်လောအစီအစဉ်ကိုရေဒီယိုမှာအပတ်စဉ်တနေ့လာညနဲ့အင်္ဂါမနေ့အစီအစဉ်တွေမှာထုတ်လွှင့်ပေးနေပါတယ်ရှင်ဒီသတင်းလောကိုရုပ်ရောတန်ရောအပြည့်စုံကြည့်ကြနေဆိုရင်ရုပ်မြင်သံကြားမှာစနေညထုတ်လွှင့်တဲ့ VOA အပတ်စဉ် TV မဂ္ဂဇင်းအစီအစဉ်မှာကြည့်နိုင်ပါတယ်VOA မြန်မာပိုင်းရဲ့ online မှာဆိုရင်လည်း Facebook နဲ့ YouTube စာမျက်နှာတွေပေါ်မှာရှုစားနိုင်ကြပါတယ်ရှင်။ပျော်ရွှင်စရာကောင်းတဲ့နေ့လေးဖြစ်ပါစေနော
်။မအေးတနာကျော် season တင်ဆက်နေတဲ့တက်တန်ရောင်သတင်းလောအပတ်စဉ်ခဏကိုနားဆင်ခဲ့ကြရတာဖြစ်ပါတယ်ရှင်။ကျမတို့ VOA မြန်မာပိုင်း season ရဲ့ထုတ်လွှင့်ချက်တွေနဲ့ပတ်သက်ပြီးသောရရှင်တို့အနေနဲ့ဝေဖန်အကြံပြုလို့ရင်တော့ကျမတို့ရဲ့ email လိပ်စာက bamis@voanews.com ဖြစ်ပါတယ်။ကျမတို့စီကိုဝေဖန်အကြံပြုစာတွေပေးပို့ကြဖို့လည်းဖိတ်ခေါ်ပါတယ်ရှင်။အခုတော့သတင်းအချင်းချုပ်ကိုကိုစောမိုးကျော်ကပြောပြမှာဖြစ်ပါတယ
်။မြန်မာနိုင်ငံမှာဒီမိုကရေစီပြန်လည်ထွန်းကားရေးဟာအလွန်အရေးကြီးတဲ့ကိစ္စရာတစ်ခုဖြစ်ပြီးနိုင်ငံတကာအတိုင်းအဝိုင်းရဲ့ကူညီပံ့ပိုးမှုဟာလည်းအလွန်အရေးပါကြောင်းအင်ဒိုနီးရှားနိုင်ငံသားရဲ့ဝန်ကြီးရီနိုမာစူဒီကတနင်္လာနေ့တုန်းကကုလသမဂ္ဂအထွေထွေညီလာခံမှာပြောကြားခဲ့ပါတယ်အရှိတောင်ရှာအသင်းကြီးအနေနဲ့မြန်မာနိုင်ငံရေးကိုအလေးထားဆောင်ရွက်သွားမှာဖြစ်ပါတယ်မြန်မာအရေးအာဆီယံဘုံသဘောတူညီချက်900ကိုမြန်မာစစ်ကောင်စီအနေနဲ့အကောင့်ထဲပေါ်ဖို့ပြက်ကွက်တဲ့အပေါ်အင်ဒိုနီးရှားအနေနဲ့လွန်စွာမှစိုးရိမ်မိပါတယ်အာဆီယံအနေနဲ့မြန်မာအရေး80တိုးနိုင်အောင်ဆောင်ရွက်ရပါမယ်မြန်မာပြည်ကအခြေအနေတွေနဲ့အာဆီယံအသင်းကြီးကိုအကြက်ကင်တာမျိုးမဖြစ်ဖို့လိုပါတယ်လို့အင်ဒိုနီးရှားနိုင်ငံသားရဲ့ဝန်ကြီးကကုလသမဂ္ဂညီလာခံပေါ်မြန်မာနိုင်ငံနဲ့ပတ်သက်လို့ထည့်သွင်းပြောကြားသွားပါတယ်တနင်္လာနေ့ကဆုံးသက်ခဲ့တဲ့ကုလသမဂ္ဂထွေထွေညီလာခံမှာနှစ်နှစ်ဆက်တိုက်အဖြစ်မြန်မာနဲ့အာဖဂန်နစ္စတန်တို့ကကိုစားပြုတယောက်တာမရှိခဲ့ကြပါဘူးပြီးခဲ့တဲ့နှစ်ဖေဖော်ဝါရီလမှာအရသာအစိုးရကိုဖေရှားပြည်စစ်တပ်ကအာဏာသိမ်းပြီးနောက်နိုင်ငံရေးအကြက်တဲတွေပေါ်ပေါက်နေတဲ့မြန်မာနိုင်ငံနဲ့ဩဂုတ်လတည်းကတာလီဘန်တွေတကြောပြန်အာဏာရတဲ့အာဖဂန်နစ္စတန်နိုင်ငံအတွက်ကိုစားပြုမှုအငြင်းအခုန်ဖြစ်နေချိန်မှာပဲအထွေထွေညီလာခံနှစ်နှစ်ဆက်တိုက်မတက်နိုင်ပဲဖြစ်နေတာဖြစ်ပါတယ်အမေရိကန်ရောက်မြန်မာနိုင်ငံသားတွေကို TPS ယာယီအကာအကွယ်ပေးနေထိုင်ခွင့်ပြုထားတာကိုနောက်ထပ်တစ်နှစ်ခွဲသက်တမ်းတိုးလိုက်ပါတယ်မြန်မာနိုင်ငံမှာနောက်ဆုံးနေထိုင်ခဲ့ပြီးလက်ရှိမှာနိုင်ငံတစ်ခုခုရဲ့နိုင်ငံသားမဟုတ်တဲ့သူတွေအမေရိကန်မှာယာယီအကာအကွယ်ပေးနေထိုင်ခွင့်ကိုတော့ပြီးခဲ့တဲ့မေလထဲမှာစတင်ခွင့်ပြုခဲ့တာဖြစ်ပါတယ်ဆင်အာနာသိမ်းမှုအုံချောင်းမှုတွေနဲ့အရသားတွေပေါ်စစ်တပ်ရဲ့ရက်စက်ကြမ်းကြုတ်မှုတွေကြောင့်မြန်မာပြည်သူတွေဒုက္ခပေါင်းစုံနဲ့ဆက်လက်ရင်ဆိုင်ရနေတယ်လို့အမေရိကန်အမိမေလုံခြုံရေးဝန်ကြီးကယာယီနေထိုင်ခွင့်တက်တန်းတိုးကြောင်းကြေညာစင်မှာထည့်သွင်းပြောကြားခဲ့ပါတယ်။အီရန်နိုင်ငံမှာအစိုးရဆန့်ကျင်ရေးဆန္ဒပြပွဲတွေဆယ်ရက်ဆက်တိုက်ဖြစ်ပွားနေရမှာလုံခြုံရေးတပ်ဖွဲ့တွေအပြင်းထန်နှိမ်နှင်းမှုအတွင်လူပေါင်း1,100ကျော်ကိုဖမ်းဆီးခဲ့ကြောင်းတာဝန်ရှိသူတွေကပြောဆိုပါတယ်။အသက်22နှစ်အရွယ်ကတ်လူမျိုးအမျိုးသမီးငယ်သေးဆုံးခဲ့တဲ့အပေါ်မကျေနပ်တဲ့အတွက်ဆန္ဒပြနေကြတာဖြစ်ပါတယ်
။တဲ့ရင်ချင်းချုပ်ကိုကုစုံမှုချော်ပြောပြပေးခဲ့တာဖြစ်ပါတယ်ရှင်ဒီမနေ့ခင်းအတွက်အစည်းအဝေးထုတ်လို့ရမှုကနန်းလောက်ဖြစ်ပါတယ်ကျမတို့ရဲ့ engineer တွေကတော့ Chester Moore နဲ့ Darius Smith တို့ဖြစ်ပါတယ်ရှင် VOE မြန်မာပိုင်းစီစဉ်ရဲ့ညပိုင်း9နာရီကနေ10နာရီထိထုတ်လွှင့်မဲ့ Radio ရုပ်သံအစည်းအဝေးကိုတော့လိုင်းထိုမီတာ31 32 51တို့ကနေဖမ်းယူနားဆင်နိုင်ကြပါတယ်ရှင်သောရရှင်များနဲ့တကွမြန်မာပြည်သူပြည်သားအလုံးကိုရော့စိတ်ပါရှင်လန်းချမ်းမြေကြပါစေရှင် VOE ကိုနားဆင်တဲ့အတွက်လည်းကျမတို့ဝိုင်းတော်သူဝိုင်းတော်သားအလုံးကအထူးပဲကျေးဇူးတင်ပါတယ်ကျမ Thank you type ပါ
This program has come to you from the Voice of America, Washington.